Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလတရက်အင်္ဂါနေ့တနင်္လာနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.25-51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပဲရှင်။ကျမနန်းလာပါဒီကနေ့ညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါကိုရီးယားကျွန်းဆွယ်တင်းမာမှုတိုးလာချိန်ပါပဲအမေရိကန် CIA အကြီးအကဲတောင်ကိုရီးယားကိုကြိုတင်မကြင်ညာပဲရောက်ရှိနေပါတယ်အမေရိကန်ပြည်ထောင်စုအစိုးရကိုလာမယ့်စက်တင်ဘာလအထိလဲပတ်နိုင်မဲ့အစိုးရအသုံးစရိတ်ဒေါ်လာ1 trillion ပေးဖို့လွှတ်တော်ဆေးဆက်ဆွေးနွေးသူတွေကြားသဘောတူလိုက်ပါပြီမေဒီနေအထင်းမှကဘာတလွားလူလူချစ်တဲ့ပွဲတွေမှာတော့ရဲတွေနဲ့ထိတ်တိုက်တွေ့တာတွေအဖမ်းအဆီးတွေရှိနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပါရှင်ဒီကနေ့ညဖက်တင်ပြသွားမယ့်တဲ့တွေထဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ဥရောပ၃နိုင်ငံခီးစဉ်အပေါ်ဘလို့မျှော်လင့်ချက်တွေထားနေကြသလဲဆိုတဲ့တဲ့တွေကိုတင်ပြသွားမှာပါဒါအပြင်မကွေတိုင်းဝန်ကြီးချုပ်ဟောင်းဥပုံးမော်ရွှေလက်ထက်မှာကွာဟခဲ့တဲ့ဒေသဖွံ့ဖြိုးရေးရမုံငွေထက်ကကျပ်တန်း3000ကျော်ကိစ္စနောက်ဆက်တဲ့အခြေအနေကိုတင်ပြသွားမှာဖြစ်တယ်လို့တကြံကာလမှာညင်သက်နေခဲ့တဲ့တိုက်ပွဲတွေရှမ်းပြည်နယ်မြောက်ပိုင်းမှာပြန်လည်စတင်လာတဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုမှတ်သိငင်ထိုင်တဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
။ American ဘဟုထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူး Mike Pompeo တောင်ကိုရီးယားနိုင်ငံ Seoul မြို့တော်ကိုကြိုတင်မကြညာပဲရောက်ရှိနေပါတယ်။တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်တန်ယုံက CIA ဒါရိုက်တာရောက်ရှိနေတယ်ဆိုတာကိုဒီကနေ့တနင်္လာနေ့မှာအတည်ပြုပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့စနေနေ့ကဒုံးကျည်ဆန့်သတ်မှုထပ်လုပ်ခဲ့ပြီးချိန်နောက်အမေရိကန်လေယာဉ်တင်သင်္ဘောဦးဆောင်တဲ့ရေတပ်တပ်ဖွဲ့တောင်ကိုရီးယားရေပြင်မှာရောက်ရှိနေချိန်မှာပဲ CIA ညွှန်ကြားရေးမှူးရဲ့တောင်ကိုရီးယားခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။ CIA ညွှန်ကြားရေးမှူးကတောင်ကိုရီးယားအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲနောက်သမ္မတယုံကအကြီးတန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။
တောင်ကိုရီးယားမှာချရာတဲ့အမေရိကန်တပ်ဒုံခွင်းဒုံစနစ်အတွက်ရောကုန်သရေးကိစ္စအတွက်ပါသမ္မတဒိုနယ်ထရမ့်ကတောင်ကိုရီးယားကိုမကြားသေးခင်ကပြစ်တင်ဝေဖန်ခဲ့တာတွေဟာအမေရိကန်တောင်ကိုရီးယားမဟာမိတ်ဆက်ဆံရေးကိုထိခိုက်စေနိုင်မှာဖြစ်ပြီးအထူးသဖြင့်ရှေ့တစ်ပတ်တည်းကျင်းပမဲ့တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာ Liberal ရင်းသမ္မတလောင်းမွန်ဂျေးအနံရခဲ့ရင်အခြေအနေတွေပိုတင်းမာလာစေမှာဖြစ်ပါတယ်တနင်္ဂနွေမနေ့တုန်းကတော့ထရမ့်ရဲ့အမျိုးသားလူညုံရေးအကြံပေး Mac Master ပြောဆိုတာကိုကြည့်ရင်ကိုရီးယားကျွန်းဆွယ်တစ်ဝိုက်ဖြန့်ချလာတဲ့ဒုံးကွင်းလုံးစနစ်အတွက်ဒေါ်လာ10,000ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုခဲ့တဲ့ကိစ္စပေါ်လေးသံပြော့သွားပုံရပါတယ်။တက်ဒုံးကွင်းလုံးစနစ်နဲ့ပတ်သက်လို့နှစ်နိုင်ငံကြားမနှစ်ကထားရှိပြီးသားသဘောတူညီချက်ကိုတောင်ကိုရီးယားအစိုးရကအခုညှင်းပယ်နေတဲ့ကိစ္စပေါ်မစ္စတာမက်မတ်စတာနဲ့တောင်ကိုရီးယားအမျိုးသားလူညုံရေးအကြီးအကဲကင်ကွမ်ဂျင်တို့ကြားတင်းငွေမဏိတုံးကပြန်လည်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီသဘောတူညီချက်တည်းမှာတောင်ကိုရီးယားဘက်ကမြေနေရာအဆောက်အုံနဲ့စီးရေးကုန်ကြစိတ်ပေးရမှာဖြစ်ပြီးအမေရိကန်ဘက်ကဒုံခွင်းဒုံစနစ်လာချပေးရမှာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတရုံးရဲ့ထုတ်ပြန်ကြေညာချက်အရတက်ဒုံခွင်းဒုံသဘောတူညီချက်အပေါ်မှာဘာမှအပြောင်းလဲမရှိသေးဘူးဆိုတာကိုနှစ်နိုင်ငံရဲ့အမျိုးသားလူညုံရေးအကြံပေးတွေကြားထပ်မံအတည်ပြုခဲ့ကြတယ်လို့ဆိုပါတယ်။သမ္မတဒိုနယ်ထရမ့်ကဒေါ်လာ10,000ပေးဖို့တောင်းဆိုတာဟာမဟာမိတ်နိုင်ငံတွေနဲ့ကာကွယ်ရေးအသုံးစိတ်ကုန်ကျမှုမှာဝန်တော့ဝန်ဖို့မဖြစ်ရအောင်ဆိုတဲ့အမေရိကန်ပြည်သူတွေရဲ့လိုလားချက်ကိုထင်ဟပ်တဲ့သဘောလို့မက်မတ်စတာကရှင်းပြခဲ့ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার စီမံကိန်းတွေအပေါ်မှာတရုတ်ဘက်ကဖိအားပေးဖို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကပြောပါတယ်။မြောက်ကိုရီးယားရဲ့လက်တလောနျူကလ িয়ার ဆန့်သတ်မှုမအောင်မမြင်ဖြစ်ခဲ့ပေမဲ့နျူကလ িয়ার ထိပ်ဖူးတက်လက်နက်တွေပစ်ခတ်မှုဆိုင်ရာနီးစနစ်ကောင်တစ်ခုရှိသွားမှာဖြစ်ပြီးဒါကိုဖြစ်ခွင့်မပေးနိုင်ဘူးလို့သမ္မတထရမ့်ကပြောတာပါ။American CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာသမ္မတနဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့ကမြောက်ကိုရီးယားတို့ရဲ့မအောင်မမြင်ဖြစ်ခဲ့တဲ့ဒုံးကျည်ဆန့်သတ်မှုဟာဆိုရင်နိုင်ငံတကာအသိုင်းအဝိုင်းကိုစန့်ကျင်အန်တုတဲ့လှုပ်ရက်ဖြစ်တယ်လို့လည်းသမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster ကပြောဆိုခဲ့တာပါ။လက်ရှိတန်ခတ်ပိတ်ဆို့မှုတွေကိုတိုးမြှင့်ဖို့လိုအပ်ကောင်းလိုအပ်လာမဲ့တစ်ချိန်တည်းမှာပဲလိုအပ်ရင်စီးရေးအရာအေးအေးယူဖို့ပြင်ဆင်ထားရမှာဖြစ်တယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးမက်မက်စတာကပြောပါတယ်။မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်ဆန့်သတ်မှုနှစ်ခုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတစုံတရာဆောင်ရွက်ဖို့ရှိသလားဆိုတာကိုတော့သမ္မတထရမ့်ကပြောဆိုဖို့ညင်ပါတယ်။ လာမယ့်မေလ9ရက်နေ့မှာကျင်းပမယ်တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာတော့လက်ဝဲအလဲအလတ်ဝါဒီမွန်ဂျေအင်းအနိုင်ရနိုင်ခြေရှိနေပြီးသူသာသမ္မတဖြစ်လာမယ်ဆိုရင်တော့ကိုရီးယားကျွန်းဆွယ်တင်းမာမှုကိုဖြေလျှော့နိုင်ရင်နီလန်တစ်ခုအနေနဲ့မြောက်ကိုရီးယားနဲ့ဆက်ဆက်ဆွေးနွေးလာနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်ရှင
်ဒီကနေ့တနင်္လာနေ့ကတော့မေဒီနေ့ဖြစ်ပြီးနိုင်ငံတကာအလို့သမားနေ့အဖြစ်သတ်မှတ်ထားတဲ့အားလိုက်ရက်လည်းဖြစ်ပါတယ်လူသမားတွေကိုဂုံပြူတဲ့အနေနဲ့ကဘာတဝမ်းကအလူသမားတွေတက်ကြလှူရှားသူတွေခြိတက်ကြတာလည်းဖြစ်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကမေဒီနေ့အထိမ်းအမှတ်ခြိတက်ပွဲတွေအတွင်းဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တိုက်တွေ့ခဲ့ကြပြီးမျက်ရည်ယူပုံးတွေနဲ့လူစုခွဲခဲ့ပါတယ်။ဒီကနေ့ခြိတက်ပွဲအတွင်းရဲတွေကမျက်ရည်ယူပုံးတွေနဲ့လူစုခွဲတာမှာဆန္ဒပြသူတချို့လည်းထိတ်တိုက်တွေ့ခဲ့ကြပါတယ်။နှစ်ပတ်လည်အလူသမားအခွင့်အရေးခြိတက်ပွဲမှာလာမယ့်တနင်္ဂနွေနေ့ကျင်းပမယ့်ပြင်သစ်ရွေးကောက်ပွဲမှာလက်ရဆုံးဝါဒီမရီလပန်အနိုင်မရရေးတားဆီးကြဖို့ကိုတောင်းဆိုခဲ့ကြတာပါပါရီမြို့တော်ကခြိတက်ပွဲတွေအတွင်းရဲနဲ့ထိတ်တိုက်တွေ့ရမှာထိခိုက်ဒဏ်ရာရတာမရတာရှိတာမရှိတာဆိုတာကိုမသိရသေးပါဘူးတူရီနိုင်ငံအစ္စတန်ဘူးမြို့တော်မှာတော့ဆန္ဒပြသူဒါဇင်နဲ့ချီပြီးဖမ်းခံရပါတယ်အစ္စတန်ဘူးမြို့တော်တက်ဆင်ရင်မြမမေဒီနေ့အခမ်းအနားကျင်းပခွင့်တားမြစ်တာကိုဆန္ဒပြသူတွေကအာခံဖို့စ조사ခဲ့ကြတာပါအဲ့ဒီရင်မြင်ကိုပြီးခဲ့တဲ့3နှစ်လောက်ကပိတ်ပစ်ထားခဲ့တာပါ1989ခုနှစ်တုန်းကအဲ့ဒီမှာမေဒီနေပန်းခွေချအခမ်းအနားအတွင်းလူ34ဦးတေဆုံးခဲ့ရပါတယ်ဂရိနိုင်ငံမှာတော့အသုံးစေးလျှော့ချရေးဖျက်တောက်မှုကိုဆန့်ကျင်ဖို့မေဒီနေမှာတနိုင်ငံလုံး24နိုင်ငံကြားဆန္ဒပြဖို့ကိုအလို့သမားတမကတွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာတော့တချိန်ကရေနံမြေတပိတ်ဖြစ်ခဲ့တဲ့6မြို့မှာရောရန်ကုန်မြို့မှာပါကျင်းပခဲ့ပြီးအလို့သမားအများစုရှိတဲ့ရန်ကုန်လှိုင်သာယာမြို့နယ်မှာကျင်းပတဲ့မေဒီနေ့အခမ်းအနားကိုတော့လူထောင်ချီတက်ရောက်ခဲ့ကြပါတယ်။အာရှတလွှားစံချိန်တက်မှတ်ထားတဲ့လောက်ခလာစာနဲ့အညီပေးဖို့တောင်းဆိုနေကြပါတယ်။ထိုင်းမြန်မာနယ်စပ်မှာလည်းမြန်မာအလို့သမားအဖွဲ့တွေစုပေါင်းပြီးမေဒီနေ့အခမ်းအနားကိုကျင်းပခဲ့ကြပြီးအလို့သမားအခွင့်အရေးချိုးဖောက်ခံရတဲ့ကိစ္စကိုထောက်ပြကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကလမ်းမတွေပေါ်မှာထောင်နဲ့ချီတဲ့အလို့သမားတွေခြိတက်ပွဲလုပ်ခဲ့ပါတယ်။ဖိလစ်ပင်နိုင်ငံမှာလည်းအလို့သမားသမဂအဖွဲ့ဝင်တွေကမေဒီနေခန္ဓာကိုမနီနာမြို့တစ်ပတ်ခြိတက်ပွဲလုပ်ခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုအစိုးရကိုလာမယ့်စက်တင်ဘာလအထိလဲပတ်နိုင်မယ့်အစိုးရအသုံးစရိတ်ဒေါ်လာ1 trillion ပေးဖို့မနစ်တင်းကနေနေနှောင်းပိုင်းမှာလွှတ်တော်ဆေးဆက်ဆွေးနွေးသူတွေကြားသဘောတူညီချက်ရသွားပါပြီ။အခုသဘောတူညီချက်ကိုအထက်နဲ့အောက်လွှတ်တော်တို့ကအတည်ပြုနိုင်မယ်ဆိုရင်တော့သမ္မတထရန့်လက်ထက်ပါတီကြီးနှစ်ရက်တို့ရဲ့ပထမဆုံးသောအရေးပါတဲ့ဥပဒေပြုမှုဖြစ်လာမှာပါ။နေဆက်လုံခြုံရေးအတွက်ဒေါ်လာ 1.5 ဘီလီယံပါဝင်ပေမဲ့တမရပြောဆိုထားတဲ့အမေရိကန်မက္ကဆီကိုနေဆက်တတိုင်းကြီးခတ်ဖို့ဆိုရတဲ့တခြားကိစ္စရပ်တွေမှာအသုံးပြုဖို့သာဖြစ်တယ်လို့လွှတ်တော်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဆက်သုံးစရိတ်တွန့်မြင့်ပေးဖို့တမရရဲ့တောင်းဆိုမှုကတော့အောင်မြင်ခဲ့ပြီးဒေါ်လာ 15 ဘီလီယံထိရရှိခဲ့ပါတယ်။ဒါ့အပြင်အမျိုးသားချမ်းမာရေးအင်စတီကျူအတွက်နောက်ထပ်ဒေါ်လာ 2 ဘီလီယံဆေးဆွဲသူတွေကိုဆေးဖြတ်ပေးရေး၊ကျောင်းမီးသွေးတူးဖော်ရေးအလုပ်သမားဟောင်းတွေရဲ့ချမ်းမာရေးစောင့်ရှောက်မှုနဲ့ချို့တဲ့သူတွေကိုချမ်းမာရေးစောင့်ရှောက်မှုပေးနိုင်ဖို့ပျူတိုရီကိုကိုထောက်ပံ့ကူညီဖို့တွေလည်းပါဝင်မယ်လို့ခန့်မှန်းရပါတယ်။အစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ့်အခြေအနေမျိုးကိုရှောင်လွှဲနိုင်ဖို့အတွက်အခုအသုံးစရိတ်ဥပဒေချမ်းကိုလွှတ်တော်ကအတည်ပြုပေးရမှာဖြစ်ပြီးလာမယ့်တောက်ကြနေ့မတိုင်ခင်မှာသမ္မတကလက်မှတ်ထိုးရမှာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့ကစလို့ဗဟုအစိုးရလုပ်ငန်းတွေရပ်ဆိုင်းလိုက်ရမယ့်အခြေအနေကြုံတွေ့ခဲ့တာကိုဖြေရှင်းတဲ့အနေနဲ့တော့ကာလာဒိုအသုံးစရိတ်ဥပဒေချမ်းကိုလွှတ်တော်အမှတ်တည်းအတည်ပြုပေးခဲ့တာဖြစ်ပါတယ်။VOA မြန်မာပိုင်းအစီအစဉ်ကနိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။ကုန်သွယ်ရေးဆိုင်ရာအကျိုးစီးပွားကာကွယ်ရေးဝါဒကြီးထွားလာနေတာကြောင့်အာရှဒေသရဲ့တိုးတက်နေတဲ့စီးပွားရေးအလားအလာပေါ်ထိပါမဲ့ရည်ရင်းဆိုင်နေရပြီလို့ဒီကနေ့တနင်္လာနေ့မှာထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာအစီအရင်ခန်းစာကထောက်ပြပါတယ်။အထူးသဖြင့်ရေးပါတဲ့ကုန်သွယ်ရေးမိဖက်တရုတ်လိုနိုင်ငံတွေအပေါ်အမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒအပေါ်မှာစိုးရိမ်ကြောင်းထောက်ပြတာပါ။ကမ္ဘာကုန်ထုတ်လုပ်မှုရဲ့30ရာခိုင်နှုန်းလောက်လက်ရှိရှိနေတဲ့အာရှဒေသရဲ့စီးပွားရေးကတိတ်ပြီးတိုးတက်နေတယ်လို့အာရှပစိဖိတ်ဆိုင်ရာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာကော်မရှင် UNSCAP ရဲ့သုတေသနစစ်တမ်းကဖော်ပြတာပါဒီအတိုင်းရေရှည်ထိန်းသွားနိုင်မယ်ဆိုရင်တော့လာမယ့်2050ပြည့်နှစ်အရောက်မှာကမ္ဘာကုန်ထုတ်လုပ်မှုရဲ့50ရာခိုင်နှုန်းအထိရောက်လာနိုင်တယ်လို့စစ်တမ်းကခန့်မှန်းပါတယ်အမေရိကန်နဲ့ဥရောပလိုဈေးကွက်တွေကိုပြစ်မှတ်ထားပြီးနှစ်ပေါင်း80ကျော်အတွင်းအာရှဒေသကပို့ကုန်တင်ပို့မှုကြီးထွားလာတာကြောင့်တန်းနဲ့ချီတဲ့စင်းရဲသူတွေစင်းရဲတွင်းကလွတ်မြောက်ဖို့အထောက်အကူဖြစ်ခဲ့ပါတယ်။ပြည်ပရဲ့လိုအပ်ချက်နဲ့ကမ္ဘာကုန်သွယ်ရေးအားနည်းမှုရှေးကျလာတာကြောင့်ဒီဘက်နှစ်ပိုင်းတွင်မှာတော့စီးပွားရေးကပြည်တွင်းလိုအပ်ချက်အပေါ်မှာပို့ပြီးတော့မှီခိုလာနေရတယ်လို့လည်းစစ်တမ်းကဖော်ပြပါဗျာ။ ဒေတာရင်းဖွံ့ဖြိုးမှုက900ခိုင်နှုန်းနီးပါးရှိမယ်လို့ကုလသမဂ္ဂစီးပွားရေးပညာရှင်တွေကခန့်မှန်းပါတယ်ဒေတာရင်းစီးပွားရေးရဲ့မှတ်ကျောက်ဖြစ်တဲ့တရုတ်ကတော့အခု2019ခုနှစ်အတွင်းဖွံ့ဖြိုးမှု 6.5 ခိုင်နှုန်းရှိပြီးအိန္ဒိယကတော့ 9.1 ခိုင်နှုန်းအထိဖွံ့ဖြိုးလာနေတယ်လို့လည်းခန့်မှန်းကြပါတယ်တရုတ်ရဲ့စီးပွားရေးအခြေအနေကတည်ငြိမ်နေတယ်လို့ရှုမြင်ကြပြီးရေနံစည်းတက်လို့ခေါင်းမော့နေတဲ့ရုရှားနိုင်ငံဟာလည်းအခု2019ခုနှစ်အတွင်းဖွံ့ဖြိုးမှုတိုးတက်မယ်လို့ခန့်မှန်းထားကြပါတယ်ရှင
်တရုတ်အစိုးရရဲ့မဟာမိတ်တွေကြီးဆိုထားတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ဒီလာတဲ့ကျင်းပမဲ့နှစ်ပတ်လည်ညီလာခံမှာထိုင်ဝမ်ကိုမဖိတ်ကြားပဲခြံလှပ်ထားမယ်ဆိုရင်နိုင်ငံရေးပြိုင်ဘက်တရုတ်ပေါ်ထိုင်ဝမ်ဘက်ကမကျေနပ်မှုတွေထပ်တိုးလာွယ်ရှိနေပါတယ်။ဒီညီလာခံကိုတက်ရောက်ခွင့်ရဖို့ထိုင်ဝမ်အစိုးရကအပြင်းထန်စီရင်ပြောဆိုနေတာပါ။မေလ22ကနေ31ရက်နေ့ထိကျင်းပမဲ့ WHO ညီလာခံမှာထိုင်ဝမ်ကိုလေးလာသူအဖြစ်ဖိတ်ကြားမဲ့ကိစ္စကိုအဖွဲ့ဝင်ပေါင်း192နိုင်ငံရှိတဲ့ WHO ရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့တရုတ်အနေနဲ့မဟန့်တားဖို့ထိုင်ဝမ်သမ္မတချိုင်ဝမ်ကတိုက်တွန်းနေပါတယ်။ထိုင်ဝမ်ဟာ2009ခုနှစ်ကစလို့ WHO မှာလေးလာသူအဖြစ်ဖိတ်ကြားခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ Miss Taiwan အစိုးရနဲ့တရုတ်အစိုးရကြားဆက်ဆံရေးသိမ်းမကောင်းလှသလို2016ခုနှစ်မေလ Miss Taiသမ္မတဖြစ်လာခြင်းကလေးကဒီညီလာခံအကြောင်းဝေဖန်ပြောဆိုတာမျိုးတော့မရှိခဲ့ပါဘူး။ထိုင်ဝမ်ကိုလေးလာသူအဖြစ်ဖိတ်ကြားတာဟာတရုတ်ထိုင်ဝမ်ဆက်ဆံရေးအတွက်အရေးပါတဲ့အခြေအနေဖြစ်တယ်လို့ Miss Chai ကထပ်မံအလေးနဲ့ပြောဆိုနေပါတယ်။တကယ်လို့ထိုင်ဝမ်ကိုမဖိတ်ကြားဘူးဆိုရင်တော့တရုတ်ထိုင်ဝမ်ဆက်ဆံရေးအကြီးအကျယ်ထိခိုက်စေလိမ့်မယ်လို့ထိုင်ဝမ်သမ္မတရုံး website စာမျက်နှာမှာဧပြီလ29ရက်နေ့ကရေးသားထားပါတယ်။ဧပြီလကုန်အထိ WHO ကထိုင်ဝမ်ကိုဖိတ်ကြားစာမပို့ဘူးဆိုရင်နောက်လဲဖိတ်ကြားလိမ့်မယ်လို့မယူဆသလိုဒီကိစ္စအရေးတကြီးတုတ်ပြန်ဖို့စီစဉ်သွားမယ်လို့ထိုင်ဝမ်နိုင်ငံသားဤဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
တူရကီနိုင်ငံမှာအစုလိုက်ပြုံးလိုက်ဖမ်းဆီးတာတွေနောက်နိုင်ငံတော်ရေးပေါ်အခြေအနေကိုတက်တန်းတိုးလိုက်တဲ့အပေါ်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်လူ့ခွင့်ရေးကိုထိပါပြီးအကြမ်းဖက်မှုကိုတိုက်ဖြတ်တာမျိုးမသင့်တော်ဘူးဆိုပြီးကုလလူ့ခွင့်ရေးမဟာမင်းကြီးဇာအစ်ရာအက်အယ်ဟူစိန်ကဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာသတင်းထောက်တီကိုပြောဆိုခဲ့ပါတယ်တူရကီနိုင်ငံမှာအခုနောက်ဆုံးတချော့ပြည်သူဝန်ထမ်းတွေကိုအလုပ်ထုတ်ပစ်တာတွေဖမ်းဆီးတာတွေဖြစ်လာပြီးနောက်မှာတော့အခုလိုအလုပ်ထုတ်တာတွေဖမ်းဆီးထိန်းသိမ်းတာတွေကလုံထုံးလုံနည်းတွေအတိုင်းမဖြစ်ဖို့များတယ်လို့လည်းလူ့ခွင့်ရေးမဟာမင်းကြီးကပြောပါတယ်။တူရကီသတင်းမီဒီယာတွေမှာအလုပ်လုပ်ကင်သူတွေဖမ်းဆီးခံနေရတာနဲ့ပတ်သက်ပြီးလည်းသတင်းလုံငန်းကတူရကီနိုင်ငံမှာပြစ်မှုမမြောက်တဲ့အကြောင်းနဲ့အစိုးရဘက်ကဒီကိစ္စအပေါ်မှာအလေးနဲ့ထားရမယ်လို့လူ့ခွင့်ရေးမဟာမင်းကြီးကပြောဆိုသွားပါတယ်။ဒီကနေ့ချက်ရောက်တဲ့အလုပ်သမားတွေအခမ်းအနားကျင်းပဖို့မြို့တော်အစ္စတန်ဘူးကတက်ဆင်ရင်ပြင်ကိုတားမြစ်ထားတဲ့ကြားကချီတက်ခဲ့ကြတဲ့ဆန္ဒပြသူတွေကိုတူရကီရဲကမြေယိုပုံတုံးပြီးတော့ဖြိုခွဲခဲ့တယ်လို့ဆန္ဒပြသူဒါဇင်နဲ့အချီကိုလည်းဖမ်းဆီးခဲ့ပြန်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုတောင်ပိုင်း Texas, Arkansas, Missouri နဲ့ Mississippi ပြည်နယ်တွေမှာလေဆင်နှာမောင်းနဲ့လေပြင်းမုန်တိုင်းတိုက်ခတ်တာကြောင့်လူ14ယောက်ထက်မနည်းသေဆုံးသွားပါတယ်။လေဆင်နှာမောင်းတိုက်ခတ်ပြီးတော့မုန်တိုင်းဒဏ်အဆိုးဆုံးခံခဲ့ရတဲ့ Texas ပြည်နယ်မှာလူ4ယောက်ထက်မနည်းသေဆုံးပြီးထိခိုက်ပျက်စီးတာတွေအများပြားရှိခဲ့ကြောင်းအဲ့ဒီဒေတာရဲ့အစိုးရအရာရှိတွေကပြောပါတယ်။အခုတည်ဆုံးသူ၄ယောက်စလုံးဟာ Texas ပြည်နယ် Dallas မြို့အရှိတ်ချမ်းကဖြစ်ပါတယ်။နောက်ထပ်အယောက်50ထက်မနည်းလဲထိခိုက်ဒဏ်ရာရကြောင်းမိသားဌာနကပြောပါတယ်။အနီးအနားက Arkansas ပြည်နယ်မှာတော့လူ5ယောက်ထက်မနည်းတည်ဆုံးကြောင်းအစိုးရတာဝန်ရှိသူတွေကပြောတာပါ။ Davis မြို့မှာသစ်ပင်လဲကျရာကအသက်65နှစ်အရွယ်အမျိုးသမီးတူဦးပိတ်မိပြီးတည်ဆုံးခဲ့ရတယ်လို့ Spring Day အရက်မှာတော့အသက်10နှစ်အရွယ်မိန်းကလေးငယ်တူဦးရေထဲမျောပါတည်ဆုံးသွားရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကားတစ်စင်းထဲမှာရှိနေပြီးရေမျိုးပါပျောက်ဆုံးနေတဲ့ကလေးနှစ်ဦးကိုလည်းရဲကရှာဖွေနေဆဲဖြစ်ပါတယ်။အသက်82နှစ်အရွယ်အမျိုးသမီးတူဦးဟာရေစီးတဲ့ကားနဲ့အတူမျောပါသွားပြီးသူ့ခင်မွန်းကကယ်ဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ပဲရေနဲ့တေဆုံသွားခဲ့တယ်လို့မစ်ဆိုရီအဝေးပြေးလမ်းမကြီးစောင့်ကြအဖွဲ့ကပြောပါတယ်။ Mississippi ပြည်နယ်ဒူရန်မြို့မှာအိန္ဒိယပေါ်သစ်ပင်လဲကျတာကြောင့်လူတူးတေဆုံပြီးအဲ့ဒီပြည်နယ်မှာမုန်တိုင်းကြောင့်လျှက်စစ်ပြတ်တောက်သွားလို့မီးမရပဲဖြစ်နေသူ 2,300 ရှိတယ်လို့ပြည်내အရေးပေါ်စီမံခန့်ခွဲရေးအဖွဲ့ကပြောပါတယ်ခင်ဗျာ
SpaceX Company ကအမေရိကန်အစိုးရဌာနတစ်ခုရဲ့လျှို့ဝှက်ထောက်လှမ်းရေးဂျူရူတလုံးကိုဒီကနေ့တနင်္လာနေ့မှာအောင်အောင်မြင်မြင်လွှတ်တင်နိုင်ခဲ့ပြီး Elon Musk ရဲ့ SpaceX အတွက်တော့နောက်ထပ်အောင်မြင်မှုတစ်ခုဖြစ်ပါတယ် Florida Cape Canaveral မြို့ Kennedy Agatha Center ကနေဒီကနေ့လွှတ်တင်တာပါစင်စာပြဿနာကြောင့်တရက်နောက်ကျပြီးတော့လွှတ်တင်ခဲ့ရတာဖြစ်ပါတယ်အမျိုးသားကင်းတောက်ဌာနကလျှို့ဝှက်ဂျူရူတလုံးကိုတည်ဆောင်သွားတာဖြစ်ပြီး ဂျိုဘလန်တစ်ခုတည်းကိုပို့ဆောင်ခဲ့တာဖြစ်ပါတယ်။နိုင်ငံရဲ့အာကာသတဲကမျက်စိနဲ့နားတွေလို့ကိုကိုကိုသတ်မှတ်ထားတဲ့အမျိုးသားကင်းတောက်ဌာန NRO ကထောက်လိုက်ရေးဂျိုရုတွေကိုထိမ့်သိမ်းကင်တွယ်တာဖြစ်ပါတယ်။အခုလွတ်တင်လိုက်တဲ့ဂျိုရုအမျိုးအစားကိုလည်းမသိရပါဘူး။ဒါပေမဲ့အမျိုးသားကင်းတောက်ဌာန NRO အနေနဲ့ကတော့အမေရိကန်ပြည်ထောင်စုအပေါ်ကိုချင်းချောက်လာနိုင်ခြေရှိတဲ့အကြမ်းဖက်ဝါရဆဲတိုက်ခိုက်မှုတွေနျူကလ িয়ার လက်နက်တွေနဲ့ဒုံးကျည်ဆန်းသတ်မှုတွေကိုထောက်လှမ်းဖို့တာဝန်ခံရတဲ့အဖွဲ့အစည်းဖြစ်ပါတယ်။ SpaceX ကုမ္ပဏီကအသုံးပြုပြီးသားဒုံးမြန်တွေကိုပြန်လည်အသုံးပြုပြီးအာကာသခီးစဉ်တွေကိုကုန်ကျစရိတ်တက်တာအောင်ဆောင်ရွက်တာမှာထိရောက်မှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့လကပဲအသုံးပြုပြီးသားဒုံးမြန်တစ်စင်းကိုအောင်အောင်မြင်မြင်ပြန်ပြီးတော့ပြစ်လွန်နိုင်ခဲ့တာပါ။ဒီကနေ့ဂျိုရုလွှတ်တင်မှုကတော့အခု2019ခုနှစ်အတွင်း SpaceX ကုမ္ပဏီရဲ့ပြင်ဆင်မှုအကြိမ်လွှတ်တင်မှုလည်းဖြစ်ပါတယ်ရှင
်။တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုမတ်တင်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါရှင်။သောတာရှင်များရှင်ကျမတို့ရဲ့စက်ပိုင်းဆိုင်ရာခြွေရင်ချက်တွေကြောင့်အသံဖိုင်တွေကိုထုတ်လွှင့်ပေးနိုင်မှာမဟုတ်ပေမဲ့ပေးပို့ထားတဲ့သတင်းတွေကိုတော့ဖတ်ကြားတင်ပြပေးသွားပါမယ်။ခုအရင်ဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့ဥပုပ်ဥရောပခီးစဉ်အကြောင်းကိုသားညိုကပြောပြပေးပါဦး။
ကောင်းပါပြီမနက်လာပြီအခုဒီတနင်္လာနေ့တော့ငါဥရောပသုံးနိုင်ငံခီးစဉ်စတင်ထွက်လာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်ဟာဒီကနေ့မှာတော့ဘယ်လ်ဂျီယံနိုင်ငံဘရာဇီးလ်မြို့ကိုဆက်ရောက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥရောပခီးစဉ်ဟာပြုပြင်ပြောင်းလဲရေးလှုပ်ဆောင်ပြီးတော့ဒီမိုကရေစီပေါ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်အကူအညီထောက်ပံ့မှုတွေနဲ့အတူအလားအလာကောင်းတွေပွင့်လန်းလာမယ်လို့မျှော်လင့်ချက်တွေလည်းရှိနေပါတယ်ဒေါန်ဆန်းစုကြည်ရဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဗြိတိန်မှာ20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့မြန်မာတန်တမာဟောင်းတူရဲ့36ချက်နဲ့ပတ်သက်ပြီးတော့မဆုမောင်မင်းမြန်ထားတာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အတန်ကိုတော့ကျွန်တော်ထုတ်လင်းပေးနိုင်မှာမဟုတ်ပါဘူးစပိုင်းဆိုင်ရာချိုးယင်မှုကြောင့်ကျွန်တော်ပဲဒီသတင်းနဲ့ပတ်သက်ပြီးတော့တင်ပြပေးမှာပါဘရာဇီးလ်အီတလီနဲ့ဗြိတိန်သုံးနိုင်ငံကိုတွားရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်မှာတော့ EU ဥရောပသမ္မတဘက်ကအထူးစိုးရိမ်မကင်းဖြစ်နေတဲ့မြန်မာနိုင်ငံတွင်ဖြစ်နေတဲ့လူခွင့်ရေးအခြေအနေအထူးသဖြင့်ကတော့နိုင်ငံတကာကမေကွန်ထုတ်နေတဲ့ရခိုင်ပြည်နယ်အတွင်းကဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ဘက်က EU ပါဝင်ဥရောပနိုင်ငံခေါင်းဆောင်တွေကိုရှင်းလင်းတင်ပြနိုင်လိမ့်မယ်လို့ဗြိတိန်နိုင်ငံလန်ဒန်မြို့မှာနေတဲ့ဒီမြန်မာတန်တမာဟောင်းတူဦးဖြစ်တဲ့ဦးခမောင်ကြီးကသုံးသပ်ထားပါတယ်။ဒါ့အပြင် NLD အစိုးရလက်ထက်မှာဥရောပနိုင်ငံတချို့မှာစစ်တပ်ရုံးတွေပြန်လည်ဖွင့်လှစ်လာနိုင်တာမို့လို့တန်တမာရေးဆက်ဆံမှုတွေပိုပြီးတော့ခိုင်မာအားကောင်းလာနိုင်တယ်လို့ပဲသူဆက်ပြီးတော့သွားမဲ့နိုင်ငံတွေဖြစ်တဲ့အီတလီနဲ့ဗြိတိန်နိုင်ငံဘက်ကလည်းအထူးသဖြင့်ကတော့ဒီစီးရင်းဤပညာကူညီမှုပညာရေးနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့အထူးဆွေးနွေးနိုင်မယ်လို့သူကသုံးသပ်ပါတယ်။နောက်ဥရောပနိုင်ငံခေါင်းဆောင်တွေဟာဒေါန်ဆန်းစုကြည်ရဲ့ဒီမိုကရေစီရေလှှရှားမှုတွေပေါ်ဒီဇိုင်းမမထောက်ခံခဲ့သူတွေဖြစ်တာမို့လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥရောပခီးစဉ်ဟာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ပြီးတော့ဒီမိုကရေစီပေါ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်ကူညီထောက်ပံ့မှုတွေနဲ့အတူအလားအလာကောင်းတွေပို့ပြီးတော့ပွင့်လန်းလာမယ်လို့မျှော်လင့်တဲ့အကြောင်းလန်ဒန်မြို့ကမြန်မာတန်တမာဟောင်းဖြစ်တဲ့ဥက္ကပောင်ကြီးကသုံးသပ်ခဲ့ပါတယ်။မနေ့တနင်္ဂနွေနေ့ကဥရောပနိုင်ငံခီးစဉ်သုံးနိုင်ငံကိုစတင်ထွက်ခဲ့တဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဒီကနေ့မှာတော့ဘယ်လ်ဂျီယံနိုင်ငံဘရာဇီးလ်မြို့ကိုဆက်ရောက်လာတာဖြစ်ပါတယ်။နိုင်ငံကြေးဝန်ကြီးဖြစ်တာဝန်ယူထားတဲ့ဒေါန်ဆန်းစုကြည်နဲ့အတူပဲဒုတိယနိုင်ငံကြေးဝန်ကြီးဦးကျော်တင့်နဲ့တာဝန်ရှိသူတွေကလည်းဒီဥရောပခီးစဉ်မှာတူလိုက်ပါသွားကြပါတယ်။တစ်ဆက်တည်းပဲကျွန်တော်ဒီမကွေးတိုင်းဆိုရဒီပျောက်ဆုံးနေတဲ့အစိုးရဘာသာနဲ့ပတ်သက်ပြီးတော့ကိုရီးယားနိုင်ငံကသတင်းတင်ဆက်ပြီးပါဦးမယ်။
ဟုတ်ကဲ့ပါခင်ဗျာမကွေတိုင်းဝန်ကြီးချုပ်ဦးဖုံးမော်ရွှေလက်ထက်မှာကွာဟခဲ့တဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကကြက်တန်း 3,000 ကျော်ကိုဇူလိုင်လနောက်ဆုံးထားပြီးပြန်ရဖို့ရှိတယ်ဆိုတာလက်ရှိမကွေတိုင်းဝန်ကြီးချုပ်ဦးအောင်မိုးညိုက VOE ကိုပြောပါတယ်ပြည်ခိုင်ဖြိုးပါတီကိုလွှဲပြောင်းပေးခဲ့တဲ့မော်တော်ယာဉ်တွေကိုတော့မကြသေးခင်ရပိုင်းအတွင်းကပဲတိုင်းဆွေရကိုပြန်ပေးခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုထက်အောင်ကသတင်းပေးပို့ထားတာပါဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်မှာကွာဟနေတဲ့အစိုးရရန်ပုံငွေကြက်တန်းပေါင်း 8,000 ကျော်တဲကကြက်တန်းပေါင်း 3,000 ကျော်ကိုလက်ရှိအစိုးရထံကိုပြန်လည်ပေးအပ်ဖို့သမ္မတရုံးကကြေညာချက်ထုတ်ပြီးတဲ့နောက်ပိုင်းအဲ့ဒီငွေတွေကိုဇူလိုင်လနောက်ဆုံးထားပြီးပေးအပ်တော့မှာဖြစ်တယ်လို့လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညူကပြောပါတယ်ဒီကိစ္စကိုပြည်ထောင်စုအစိုးရကတိုက်ရိုက်ကင်တွယ်နေပြီးတော့ဥဖုံးမော်ရှိကိုအေးအေးယူတင်မတင်ဆိုတာကိုတော့တိုင်းအစိုးရနဲ့ပြည်ထောင်စုအစိုးရတိုင်ပင်ပြီးမှလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဒေါက်တာအောင်မိုးညူကပြောပါတယ်ဦးသိန်းစိန်အစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်အဖြစ်နဲ့ဥဖုံးမော်ရွှေတာဝန်ယူခဲ့ခြင်းတုန်းက ရင်းနှံလက်ရက်တွင်လုပ်ငန်းရှင်တွေစီကနေရတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေ73,000ကျော်ကွာဟနေခဲ့တာပါ။ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့ပြည်သူ့လွှတ်တော်မှာမေးမြန်းရာကနေပြည်ထောင်ဝန်ကြီးဌာနအထူးစုံစမ်းစစ်ဆေးရေးအဖွဲ့စာသုံးလုံးကအဓိကကင်တွယ်စစ်ဆေးနေတာလည်းဖြစ်ပါတယ်။ကွာဟနေတဲ့ကျပ်ငွေ73,000ကျော်ကိုလက်ရှိအစိုးရထံပြန်ပေးဖို့စာသုံးလုံးအဖွဲ့ရဲ့စီရင်ခံစာကိုအခြေခံပြီးသမ္မတရုံးကညွှန်ကြားထားပေမဲ့လို့ကျန်းရှိနေသေးတဲ့ကျပ်74,000ကျော်ကိုဘလူကဏ္ဍတွေမှာအသုံးပြုခဲ့တယ်။အစိုးရကိုပြန်လည်ပေးရဖို့လို့ဆိုတော့ကိုတော့လက်ရှိအချိန်ထိတိတိကျကျမသိရသေးပါဘူး။စာသုံးလုံးရဲ့စစ်ဆေးတွေးရှိချက်အသေးစိတ်အစီရင်ခံစာကိုလည်းမကွေးတိုင်းအစိုးရအနေနဲ့မသိရသေးဘူးလို့ဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါရယ်။ခွာဟနေတဲ့ကြက်ငွေတန်းပေါင်း8,000ကျော်နဲ့ပတ်သက်ပြီးမေးမြန်းလာမှာနောက်ကြောင်းပြန်ဖို့အစီအစဉ်မရှိသလိုနောက်ကြောင်းလမ်းပါကနောက်ကြောင်းပြန်နိုင်တဲ့အနေအထားရှိတယ်လို့သမ္မတရုံးပြောခွင့်ရဦးစောထေးပြောတာကိုပြည်တွင်းမီဒီယာတွေမှာရေးပါရယ်။ဦးဖုံးမော်ရွှေကိုအစိုးရကဥပဒေကြောင်းအရအရေးမယူဘူးဆိုရင်ပါတီအနေနဲ့လည်းအရေးယူပွဲမရှိဘူးလို့ပြည်ခိုင်မျိုးပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာနန္ဒာလှမြင့်ပြောတာကိုလည်းသတင်းတွေမှာရေးသားဖော်ပြကြပါတယ်။ဦးဖုံးမော်ရွှေပြန်ပေးမယ်လို့ပြောဆိုထားတဲ့ငွေတန်းပေါင်း3,000ကျော်ကိုတော့2019-2018ဘဏ္ဍာနှစ်အတွက်မကွေးတိုင်းအစိုးရအနေနဲ့သုံးဆွဲဖို့မရှိဘဲနှစ်ကုန်ပိုင်းကြာမှဘဏ္ဍာရေးလုံငွေပြလာရင်ခွဲဝေသုံးဆွဲဖို့အစီအစဉ်ရှိတယ်လို့ဝန်ကြီးချုပ်ဒေါက်တာအောင်မွေးညိုကပြောပါတယ်ဒီငွေတွေကိုပြည်သူလူထုသိအောင်ပွင့်လင်းမြင်သာမှုရှိရှိအသုံးပြုသွားမယ်ဆိုပြီးတော့လဲဝန်ကြီးချုပ်ကပြောထားပါတယ်ခင်ဗျာ
ကောင်းပါခင်ဗျာတစ်ဆက်သေးပဲကျွန်တော်ရှမ်းပြည်ဘက်မှာရှိတဲ့နောက်ဆုံးတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ကပဲဆက်ပြီးတော့တင်ပြပေးမှာပါတကြံကာလကလေးကတိုက်ပွဲတွေညင်းသက်နေခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီအပိုင်းအတွင်းမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေပြန်လည်ဖြစ်နေပါတယ်အ ਨੇ ဆုံး၄မြို့နယ်လောက်မှာစနေနေ့တုန်းကနှစ်ရက်အတွင်းတိုက်ပွဲ၅ချိန်ထက်မနည်းဖြစ်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကစီးအခြေအနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ဖြစ်တဲ့ကုမှုစောတင်ပြထားတဲ့ကိုကျွန်တော်ကဆက်ပြီးတော့ဖတ်ပြသွားမှာပါဒီလ24ရက်နေ့မှာ27ရာစုပင်လုံကိုပြန်လည်ကျင်းပဖို့ပြင်ဆင်နေချိန်မှာပဲထိုင်းနယ်စပ်ခြေစိုက်တဲ့လက်နက်ကင်ဖွဲ့တွေနဲ့ NCA အဖြစ်ရက်စာချုပ်ကိုလက်မှတ်ရေးထိုးဖို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေထပ်မံဖြစ်ပွားလာတာပါဧပြီလအကုန်ပိုင်းကတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတဲ့အခြေအနေကို TNL ခေါ်တောက်ပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိတဲ့ဗိုလ်မှူးတာအကျော်ကပြောခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းမှာတော့ပလောင်တပ်ဖွဲ့ဘက်ကထိခိုက်တာမရှိကြောင်းနဲ့ဒီကနေ့တော့တိုက်ပွဲတွေဖြစ်တဲ့သတင်းမရတဲ့အကြောင်းလည်းပြောပါရယ်။ TNL ခေါ်တဲ့ပလောင်တပ်ဖွဲ့လှုပ်ရှားရဒေသတွေမှာတော့ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကနေပြီးတော့သကြံပီးကာလာထိတိုက်ပွဲတွေညင်သက်နေကြတာဖြစ်ပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုက်ဘက်မှာတော့ဖေဖော်ဝါရီလကတိုက်ပွဲတွေဖြစ်ခဲ့ရတာကနေပြီးတော့ပြန်လည်တည်ငြိမ်လာနေပေမဲ့မော်ထိုက်ဒေသဘက်မှာတော့ပြစ်ခတ်တိုက်ခိုက်မှုတွေပြန်လည်ပြင်းထန်လာနေတဲ့ကြောင်း MNDE ခေါ်တဲ့ကိုကန့်တပ်ဖွဲ့တမဟာ111ကတမှုတူက VOA ကိုပြောခဲ့ပါတယ်။ TNL ခေါ်တဲ့ပလောင်တပ်ဖွဲ့ MADD MNDE ခေါ်တဲ့ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်တဲ့ရခိုင်တပ်ဖွဲ့တွေပါတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကဒီကိုကန့်ဒေသမှာဧပြီလ22ရက်နေ့နောက်ပိုင်းကစပြီးတော့လက်နက်ကြီးတွေနဲ့ပြင်းထန်ပြစ်ခတ်လာတဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ကတရုတ်စုရကုစရယ်ရဲ့ဂျောင်းဝင်ဆောင်ရွက်ပြီးမှုရတကြိုင်မတိုင်ခင်တုန်းကဆွေရဲ့ညီညာရေးကော်မရှင်နဲ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်ခဲ့ပေမဲ့အထမမြောက်ခဲ့ပါဘူး။ဧပြီလ19ရက်နေ့ကပြီးဆုံးတဲ့ပန်ခမ်းမျက်နှာစုံကြည့်အစည်းအဝေးမှာတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာဝမိုင်းလာ KIO ကချင်နဲ့ SSPB ခေါ်တဲ့ရှမ်းမြောက်တပ်ဖွဲ့တွေနဲ့တူ NCA အပြည့်အစားချုပ်ပြင်ပကနေပြီးတော့ဆွေရနဲ့ညီညာရေးဆွေးနွေးဖို့အတွက်ဆုံးဖြတ်ခဲ့ကြတာပါ။ဧပြီလ24ရက်နေ့မှာကျင်းပတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်အကောင့်ထဲပေါ်ရေးဆိုင်ရာညှိနှိုင်းအစည်းအဝေး GNCM အပြီးမှာတော့ဒုတိယတက်မတော်ကာကွယ်ဦးစီးချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းက NCA မှာပါတဲ့အချက်တွေကိုပြင်ဆင်ဖို့လက်မခံတဲ့အကြောင်းနဲ့လက်မှတ်မထိုးရသေးတဲ့ကျန်တဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့ NCA မှာပါတဲ့အချက်တွေအတိုင်းဒိန်းနာကြဖို့ဆိုပြီးသတင်းမီဒီယာတွေကိုပြောခဲ့ပါတယ်။နိုင်ငံရေးလှိလာသုံးသက်တဲ့ဦးမောင်စုကလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဝေဖန်ပြောကြားထားတာရှိပါတယ်။နောက်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဆူရဘက်ကတော့တရားဝင်သတင်းထုတ်ပြန်တာတွေမရှိသေးပါဘူး။ပြီးခဲ့တဲ့တောက်ကြာနေ့ကတော့ဆူရရဲ့ညီညာရေးကော်မရှင်ဟာထိုင်းနယ်စပ်အခြေစိုက်ဖြစ်တဲ့ UNFC ခေါ်တဲ့တိုင်းဒေသလက်နက်ကိုင်တပ်ပေါင်းစုဖွဲ့နဲ့တွေ့ပြီးတော့ NCA ခေါ်တဲ့အပြည့်အစာချုပ်မှာပါဝင်လက်မှတ်ရေးထိုးရေးဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာတော့ UNFC ဘက်ကတင်ပြတဲ့အချက်၉ချက်ကိုအပြည့်သက်သဘောတူညီချက်မရသေးတာမို့လို့27ရာစုပြည်လုံးမကျင်းပမီမှာထပ်မံတွေ့ဆုံဖို့ဆုံးဖြတ်ခဲ့ပါတယ်။UNFC ဘက်ကတင်ပြတဲ့အချက်တွေညှိနှိုင်းနိုင်ရင်တော့တိုင်းသာလက်နက်ကင်ဖွဲ့၅ဘွဲ့လောက်ဟာ27ရာစုပင်လုံးမှာပါဝင်လာဖွယ်ရှိနေပါတယ်ခင်ဗျာ။နောက်တစ်ဆက်သေးပဲကျွန်တော်ဒီကနေ့ကြောက်တဲ့မီဒီနစ်အခမ်းအနားနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာကျင်းပတာတွေကိုတင်ဆက်ပေးသွားမှာပဲ။ခေတ်ကာလနဲ့လျော်ညီတဲ့လောကလာစာမရတာအပါဝင်ကောင်းမွန်တဲ့လုပ်ငန်းဝင်အခြေအနေတွေနဲ့အတူပဲဥပဒေရဲ့အကာအကွယ်မရတာတွေဟာလက်ရှိအလုပ်သမားတွေအဓိကကြုံနေရတဲ့အခက်အခဲတွေဖြစ်တယ်လို့အလုပ်သမားအဖွဲ့အစည်းတွေကပြောဆိုကြပါတယ်။ဒီကနေ့မှာကြောက်တဲ့ BBC ကမနေ့တော့ကကြောက်တဲ့ပြည်ပဆိုင်အလို့သမားနေ့မီဒီနစ်ခန်းနာတွေကိုမြန်မာနိုင်ငံတွင်းဒေသအချို့မှာကျင်းပကြပါရယ်။သတင်းပြည့်စုံနဲ့ပတ်သက်ပြီးတော့ VOA သတင်းပိုင်းမြန်မာပိုင်းသတင်းတောက်ဖြစ်တဲ့မမြင့်ခိုင်ကသတင်းပြပို့ထားတော့ပါ။ကျွန်တော်ကဆက်ပြီးတော့တင်ပြပေးပါမယ်။မေလ၁ရက်နေ့မှာကြောက်တဲ့ပြည်ပဆိုင်အလို့သမားနေ့ခန်းနာတွေကိုရန်ကုန်မန္တလေးစတဲ့မြို့ကြီးတွေပါဝင်မကွေးတိုင်း၆မြို့နယ်မှာလည်းရင်းနှီးမြေအလို့သမားတွေစုပေါင်းပြီးတော့နှီးနှောဖလှယ်ပွဲလုပ်ခဲ့ပါရယ်။ လက်ရှိမြန်မာနိုင်ငံမှာအလို့သမားတွေအတွက်ခင်းနဲ့လျှော်ညီတဲ့လောက်ကလာစာမရတာဥပဒေအကောက်အွယ်မရတာတွေဟာအဓိကအခက်အခဲဖြစ်ပြီးတော့အစိုးရအနေနဲ့လူသမားတွေရဲ့အနာဂတ်ဘဝအတွက်မူဝါဒကောင်းတွေချမှတ်ပေးဖို့မျှော်လင့်တယ်လို့အလို့သမားသမဂ္ဂများပူးပေါင်းဆောင်ရွက်ရေးကော်မတီ CCTV ရဲ့တွင်မှုကူရဲနိုင်ဝင်ကပြောခဲ့ပါတယ်ဒီနမီအလို့သမားတွေပါဝင်တဲ့မကွေးတိုင်း6မြို့နယ်ကလူသမားတွေအခမ်းအနားကိုတော့အစိုးရရဲ့ဩဝါဒခံယူတဲ့ပုံစံမျိုးမဟုတ်ဘဲနဲ့လွတ်လပ်တဲ့လူသမားနှီးနှောဖလှယ်ပွဲမျိုးဖြစ်အောင်လို့ကျင်းပတာဖြစ်ပြီးတော့လက်ရှိလောက်ခလာစားနဲ့ပတ်သက်တဲ့စင်ခေါ်မှုတွေအလို့သမားတွေကိုယ်တိုင်အနာဂတ်ဘဝတိုးတက်ရေးအတွက်ဘာတွေလုပ်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံလုံးဆိုင်ရာလူသမားတမကများအဖွဲ့ချုပ်ကဦးစီးကျင်းပတဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်ကမီတီနေ့အခမ်းအနားကိုတော့အလို့သမား9000နီးပါးတက်ရောက်ခဲ့ကြပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလည်းတက်ရောက်ပါတယ်မြန်မာနိုင်ငံမှာလူသမားတမကတွေတရားဝင်ဖွဲ့စည်းခွင့်ပေးထားပြီးမြဲအဲ့ဒီတမကတွေမှာပါဝင်သူတွေဟာလုပ်ငန်းခွင်မှာဖိနှိပ်မှုတွေကြုံတွေ့နေရဆဲဖြစ်ပြီးတော့အလုသမားဥပဒေအတော်များများဟာအပြည်ပြည်ဆိုင်ရာအလုသမားအဖွဲ့ချုပ် ILO စံနှုန်းစံထားတွေနဲ့ကွာဟနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုသမားတမကများအဖွဲ့ချုပ် CTUM ရဲ့လက်ထောက်အထူးတွေတွင်းမှုဖြိုးဆန္ဒစုကဆိုပါတယ်2015ဩဂတ်လထဲမှာအစိုးရကအနေဆုံးလုခလာစာ3600တက်မှတ်ပေးထားခဲ့ပြီးမြဲအခြေအနေပိုတိုးတက်လာမှုလို့နေဆုံးလုခလာစာပြန်လည်တုံ့တက်ရေးအတွက်အစိုးရအနေနဲ့ဇန်နဝါရီလကစပြီးတော့ကော်မတီဖွဲ့စည်းဆောင်နေတာလည်းဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ကလည်းလူသမားနေခန္ဓာကိုတွင်းဝင်လာတောင်ပြပို့ပြီးတော့နိုင်ငံတကာမှာအလို့ရှင်တဲ့လူသမားတွေပူးပေါင်းဆောင်ရွက်နေတာတွေကိုစံနမူနာယူပြီးတော့အလို့ရှင်လူသမားပြန်တူအားထုတ်ကြဖို့တိုက်ထွန်းထားတယ်လို့လည်းသိရပါတယ်ခင်ဗျာ။ကျွန်တော်ဆက်ပြီးတော့နောက်ဆုံးရဒီကမ္ဘာသတင်းတွေကိုမတ်တိန်ထိုက်ဆက်ပြီးတော့ပြောပြပေးပါအောင်ဗျာ
။ဟုတ်ကဲ့ပါရှင်။အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲတောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကိုရောက်ရှိနေပါတယ်။တောင်ကိုရီးယားအမျိုးသားထောက်လှမ်းရေးဌာနတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ CIA အကြီးအကဲမိုက်ပွန်ပီယိုဆိုးလ်မြို့တော်ကိုရောက်ရှိနေတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအပေါ်အမေရိကန်အစိုးရထိတ်တန့်တာဝန်ရှိသူတွေကြားအလွန်အမင်းစိုးရိမ်နေတာကိုထုတ်ဖော်ပြောဆိုနေကြချိန်မှာပဲ CIA အကြီးအကဲရဲ့ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီပြီးခဲ့တဲ့သတင်းပတ်ကုံကရောက်ရှိခဲ့တဲ့ CIA ညွှန်ကြားရေးမှူးကတောင်ကိုရီးယားအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲနောက်သမ္မတရုံးကအကြီးတန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးဖြစ်ပါတယ်။နောက်တောင်ကိုရီးယားမှာချထားမဲ့အမေရိကန်သက်ဒုံခွင်ဒုံစနစ်အတွက်ရောကုန်သွယ်ရေးကိစ္စအတွက်ပါသမ္မတဒေါ်နယ်ထရန့်ကတောင်ကိုရီးယားကိုမကြသေးခင်ကပြစ်တင်ဝေဖန်ခဲ့တာတွေဟာအမေရိကန်တောင်ကိုရီးယားမဟာမိတ်ဆက်ဆံရေးကိုထိခိုက်စေနိုင်မှာဖြစ်ပြီးအထူးသဖြင့်ရှေ့သတင်းပတ်ထဲကျင်းပတော့မဲ့တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာLiberal ရင်းသမရာလောင်းမွန်ဂျဲအင်းအနိုင်ရခဲ့ရင်ပို့ပြီးတော့တင်းမာလာစီမှာဖြစ်ပါတယ်။တင်းင်းကနေနေတုန်းကတော့ထရန့်ရဲ့အမျိုးသားလုံခြုံရေးမက်မာစတာပြောဆိုတာကိုကြည့်ရင်တော့ဒီကိုရီးယားကျွန်းဆွယ်တဝိုက်ဖြန့်ချထားတဲ့ဒုံခွင်ထုံစနစ်အတွက်ဒေါ်လာ10,000ပေးဖို့အမေရိကန်သမရာရဲ့တောင်းဆိုခဲ့တဲ့ကိစ္စအပေါ်မှာလေးတန်းပြော့သွားတာကိုတွေ့ရပါတယ်။ဒုံခွင်ထုံစနစ်နဲ့ပတ်သက်လို့နှစ်နိုင်ငံကြားမနစ်ကထားရှိပြီးသားသဘောတူညီချက်ကိုတောင်ကိုရီးယားအစိုးရကအခုညှင်းပယ်နေတဲ့ကိစ္စအပေါ်မစ္စတာမက်မက်စတာနဲ့တောင်ကိုရီးယားမျိုးသားလုံခြုံရေးအကြီးအကဲတို့ကြားတင်းင်းကနေတဲ့ဒုံကတော့ပြန်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စီမံကိန်းတွေအပေါ်မှာတရုတ်ဘက်ကဖိအားပေးဖို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတထရန့်ကမနေ့တင်းင်းကနေနေ့မှာပြောပါတယ်။မြောက်ကိုရီးယားရဲ့လက်တလောနျူကလ িয়ার ဆန့်သတ်မှုမအောင်မမြင်ဖြစ်ခဲ့ပေမဲ့နျူကလ িয়ার ထိပ်ဖူးတက်လက်နက်တွေပစ်ခတ်မှုဆိုင်ရာနှီးစနစ်ကောင်တစ်ခုရှိသွားမှာဖြစ်ပြီးဒါမျိုးဖြစ်ခွင့်မပေးနိုင်ဘူးလို့သမ္မတထရန့်ကပြောဆိုသွားတာဖြစ်ပါတယ်။ဒီကနေ့တင်းင်းလာနေကတော့မေတင်းနေဖြစ်ပြီးတော့နိုင်ငံတကာအလို့သမားနေအဖြစ်သတ်မှတ်ကြတဲ့အလတ်ရလည်းဖြစ်ပါတယ်။အလို့သမားတွေကိုဂုဏ်ပြုတဲ့အနေနဲ့ကမ္ဘာတဝန်းကအလို့သမားတွေတက်ကြွလှူရှားသူတွေချီးတက်ကြပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကမေတင်းနေအထင်းအမှားချီးတက်ပွဲတွေအတွင်းမှာတော့ဆန္ဒပြသူတွေနဲ့ရဲတွေထိတ်တိုက်တွေ့ခဲ့ကြပြီးမျက်ရည်ယိုဘုံတွေနဲ့လူစုခွဲခဲ့ပါတယ်။ဒီကနေ့ချီးတက်ပွဲအတွင်းရဲတွေကမျက်ရည်ယိုဘုံတွေနဲ့လူစုခွဲတာမှလည်းဆန္ဒပြသူတချို့နဲ့ထိတ်တိုက်တွေ့ပါတယ်။နှစ်ပတ်လည်အလို့သမားအခွင့်အရေးချီးတက်ပွဲမှာတော့လက်ရဆောင်ဝါရီမရင်းလက်ဖန်လာမဲ့တင်းင်းခွေနေကျင့်ပမဲ့ပြင်းထန်သမရရွေးကောက်ပွဲမှာအနိုင်မရရေးတားဆီးကြဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။ပါရီမြို့တော်ကချစ်တက်ပွဲတွေအတွင်းမှာတော့လူတွေထိခိုက်ဒဏ်ရာရမှုရှိမရှိဆိုတာမသိရသေးပါဘူးရှင်
။ဟုတ်ကဲ့ကျေးဇူးပါပဲမတင်ကြီးထိုင်။သဒ္ဒရှင်များရှင်ကျမတို့ရဲ့ဆက်ပိုင်းဆိုင်ရာချုပ်ရင်ချက်ကြောင့်ဒီကနေ့ညအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးနိုင်မှာမဟုတ်တဲ့အတွက်တောင်းမှအပ်ပါတယ်။ဒါကြောင့်ဒုတိယပိုင်းကိုတော့ထုတ်လင်းပြီးသားအစီအစဉ်တွေကိုပြန်ပြီးတော့ထုတ်လင်းပေးလိုက်ပါရစေ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့မေလာတရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line to meter 25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လင့်ပေးနေပါတယ်ဒီကနေ့ညဘက်ဒုတိယပိုင်းအပတ်စီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးသူယုံကြည်ရနဲ့ blog အစီအစဉ်တွေကိုနားဆင်ကြမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လင့်ပေးပါမယ်ပြောင်းလဲနေတဲ့ခေတ်ကာလနဲ့အညီမြန်မာနိုင်ငံမှာစားတောက်တဲ့ပုံစံတွေလည်းပြောင်းလဲလာနေတာပါအခုဆိုရင်အရင်ကနဲ့မတူပဲနိုင်ငံတကာကအစားအစာမျိုးစုံကိုချဲ့ယောင်ကြတဲ့စားတောက်ဆိုင်တွေများလာသလိုဝယ်စားကြတဲ့သူတွေများလာနေတဲ့အတွက်ချက်နီပြုံနေတဲ့လုပ်ကိုင်းစားတောက်သူတွေအတွက်စီးပွားရေးတွက်ချေကြိတ်လာနေတယ်လို့ဆိုရမှာဖြစ်ပါတယ်။ပြောင်းလဲနေတဲ့မြန်မာနိုင်ငံရဲ့စားတောက်မှုပုံစံအကြောင်း Celebrity Chef ချိုဘူးရီကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရိုက်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
မချူဝီပြီးခဲ့တဲ့ဒီအပီလာ၁၀ရက်နေ့တုန်းကချက်နှီးပြုတ်နီးနဲ့ပတ်သက်ပြီးတော့စာအုပ်အစ်စ်တစ်ခုထပ်ထွက်တယ်ကြားပါတယ်ဆိုတော့အဲ့ဒီစာအုပ်ကဘယ်လိုစာအုပ်မျိုးလဲအရင်ကထွက်ဖူးတာနဲ့ဘာကွာတယ်လဲဆိုတာလေးပြောပြပါလား
ဟုတ်ကဲ့အခုထွက်တဲ့စာအုပ်ကတော့ဒီ We Call Me Food ပေါ့နော်ဒီချက်နှီးမျိုးတရားစာအုပ်ပါကိုသူကကြတော့အရင်စာအုပ်ရေဘာကွာတယ်ဆိုတော့အဓိကကတော့အရင်ကထုတ်တာကြတော့ We Eat Food အောင်ဒီလေရတရားတမျိုးတရားနှစ်မျိုးတရားသုံးမျိုးဆိုတော့သူကစဉ်လိုက်ပေါ့နော်တွဲရလေးပေါ့ခုကကြာဝီကောမီနမေလေးလုံးဝကွဲသွားတယ်အမျိုးတရားပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒါကကြာတော့ဝီခုလက်ရှိဒီ Skynet MGB မှာဒီလွှင့်နေတဲ့ဒီဟင်းချက်အစီအစဉ်ရဲ့နမေလေးကိုယူတာဝီကောမီဖူဆိုတာတော့ဒီ TVCC မှာလွှင့်လာတယ်တစ်နှစ်ကျော်သွားပြီဆိုတော့ TVCC မှာလွှင့်နေနှင်းများတွေအများစုကသိချင်ကြတယ်ပြန်ချက်ချင်တာပေါ့နော်သူတို့တွေကသူတို့ကချက်နည်းတွေတွေ့ပြီးတော့အဲ့ဒါတွေကိုပြန်ချက်လို့လွယ်ကူအောင်ဆိုပြီးတော့ဝီကောမီဖူချက်နည်းမျိုးတရားဆိုပြီးပြန်ထုတ်ပြတာပါဟုတ်ကဲ့
အော်ဟုတ်ပြီ။ဟိုပြည်သက်တွေကြားထဲမှာလည်းယင်းနီပိသားဖြစ်တဲ့ချက်နီပြုတ်နေလည်းဖြစ်မယ်။နာမည်အားဖြင့်လည်းယင်းနီပိသားဖြစ်တယ်ပေါ့အဲ့လိုမျိုး
။ဟုတ်ကဲ့ဟုတ်ကဲ့
။အခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာဟိုပြောင်းလဲမှုတွေအများကြီးဖြစ်ပေါ်နေတယ်လေ။မြန်လဲမြန်နေပေါ့နော်။ဆိုတော့ခင်းနဲ့လျော်ညီစွာမြန်မာလူငယ်တွေအထူးသဖြင့်တော့လူငယ်တွေကြားမှာပေါ့မြန်မာတွေကြားမှာလည်းဒီဟိုအပြင်မှာထွက်ဆရာအရင်နဲ့မတူတော့ဘဲနဲ့အပြင်မှာထွက်ဆရာတွေပါတယ်လေတော်တော်လေးကြေကြေပြန့်ပြန့်ဖြစ်လာပြီလေ။အဲဒီတော့မချိုဝီရီတို့လိုမျိုးဒီ professional ချက်တဲ့ပြုတ်တဲ့သူတွေအတွက်ကောပို့ပြီးတော့အခွင့်အရေးတွေပုံများလာသလားအာဘလို့မြင်မိတယ်လဲအခုပြောင်းလဲလာတဲ့ဟိုပုံစံနေနဲ့ချင်းချင်းလေ
ဟုတ်ကဲ့ဟိုပါတော့အရင်အဆိုရင်ဟိုများစွာဆိုရင်ဒီနင်းနေပေါ်တော့ဒီနောက်တိုင်းရင်းနေရတယ်ပါရင်ချက်နည်းတွေ share ပေးတယ်ဆိုသူတို့ကတိတ်ဆိတ်ဝင်သာဘူးပေါ့နော်ခုကတော့ပြောင်းလဲလာတယ်ပါပွင့်လင်းလာတယ်ပါဒီစားလောက်ဆိုင်တော်များမှာဆိုလဲဒီပီဇာတို့ဒီနောက်တိုင်းနှချက်နီးတွေပဲပြီးပြီးတော့စိတ်ဝင်စားရမုတ်လုံးနီးအားစပေါ့နော်ဒီကိတ်မုတ်လုံးနီးပါဆိုအရင်ကစိတ်ဝင်စားအခုဆိုရင်မုတ်လုံးနီးအားစဆိုလုံအောင်စိတ်ဝင်စားတာပြီးတော့အလူငယ်များစုကလည်းဟိုအိမ်မှာစားချက်စားတာရှိရဒါပေမဲ့ဟိုတငယ်ကြီးတွေထွက်စားတဲ့ delay ပေါ့နော်ဒီ international မှာလည်းဒီအိမ်မှာထွက်စားတဲ့ delay လေးတွေပို့ပြီးတော့ညားလာရဆိုတော့ဒီ professional chef နေနေလည်းဘာကြိုးကျစုရှိလဲဆိုတော့ကိုဘယ်လိုပြောမလဲကိုရီချဲခါကြီးအင်တာနက်ရှင်အင်းနေပါသူတို့မိတ်ဆက်ခွင့်ရရတယ်ပြီးတော့သူစီစားသောက်ဆိုင်နေအနေနဲ့ကြတော့လေပို့ပြီးတော့စားသောက်ဆိုင်နေပို့များတယ်ဒါပေမဲ့လူကမလျော့ပါဘူးစားသောက်ဆိုင်တိုင်းမှာလူကအပြည့်အထည်နေတာပေါ့နော်အဲ့လိုမျိုးလေး trend လေးတော့အစ်ပြောင်းလာတယ်လို့မြင်ပါရောက်ခဲ့ရှင
်မချိုဝီကြီးတို့လိုမျိုး professional ချက်တဲ့လူတွေလည်းအများကြီးပေါ်လာတာကိုကျွန်တော်တို့သတိထားမိတယ်လေဆိုတော့ပြိုင်ဆိုင်မှုတွေလည်းများလာသလားအဲ့ဒီပြိုင်ဆိုင်မှုတွေကရောဟိုဘလို့အကျိုးဖြစ်ထွန်းစေသလဲဟိုတယောက်နဲ့တယောက်ဟိုဘောစင်ကဲကောင်းအောင်ဖြစ်ပေါ်လာစေသလားဘလို့များအကျိုးဖြစ်စေသလဲဒီပြန်ဆိုင်မှုတွေများလာတဲ့အပေါ်မှာ
ဟုတ်ကဲ့ဟိုကခုတော့လက်ရှိပေါ့နော်ဝီရိုဒီမှာဒီမှာဒီမှာလဲဒီ celebrity chef ပေါ့နော်ဒီနှင်းချက်တဲ့အပေါ်မှုတွေအများကြီးပေါ်လာပါတယ်ဒီ MRD4 လို့ We are MNDB ပေါ့လို့ညောင်းဒီမှာပဲအများကြီးရှိတယ်ဒါပေမဲ့ဝီပြောချင်တာဟိုပြန်ဆိုင်မှု ညာတယ်ဟိုရေတော့ကိုယ်ကမစိုးလို့ဘောတော့ဒါကြီးချက်မမမတွေပဲဘောတော့အားလုံးကလည်းဆိုတော့ဟိုအားလုံးနဲ့လည်းရင်းရင်းနှီးပါတယ်ဒီအကုန်လုံးကဒီတိုင်းဝင်းရဲ့တသေးလေးပဲအညာကြီးလည်းမရှိဆိုတော့လေဟိုစစ်ပေါ်လာတဲ့လူလည်းအင်းလည်းလက်သွဲခေါ်လဲဟိုသူတို့သိချင်တာရှိလဲကိုပြောပြရဲအဲ့လိုဘောတော့အပြန်လှန်ကူညီတဲ့သဘောပါဆိုတော့လူများတာလေဒီ community ကပုံများတာလေပို့ပြီးတော့ဘယ်လိုပြောမလဲကိုယ်အတွက်အကျိုးရှိတယ်လို့မြင်ပါတယ် event တွေပါလုပ်တယ်ဆိုရင်လည်း event တွေကဘာလို့ဆိုတော့ disability ရှိရပြီးတော့သုံးပြီးတော့သူတို့ချက်ရင်သူပစ္စည်းတွေပို့ပြီးရောင်းရတယ်လူပို့တည်တယ်သူကလက်ခံလာတယ်ဆိုတဲ့သဘောဆိုတော့ကိုယ်အတွက်ဒါအများကြီးအကျိုးရှိတယ်လို့မြင်ပါတယ်ပေါ့နော်โอเค
နောက်တစ်ခုကလေဟိုဟိုစိတ်ဝင်စားစရာကောင်းတစ်ခုကအခုမြန်မာနိုင်ငံမှာစောစောကမတ်ချုပ်ကြီးပြောသွားတဲ့ထဲမှာလည်းပါပါစားတောက်ဆိုင်တွေလည်းများလာတယ်အထူးသဖြင့်အနောက်တိုင်းနဲ့ပတ်သက်တဲ့အစားအစာတွေပို့ပြီးတော့မြန်မာလူထုကြားမှာမျက်စိအမြင်ကျလာတာလည်းပါမှာပေါ့နော်။နောက်ဒီသတင်းမီဒီယာပွင့်လင်းမှုတွေပါနေကြောင်းလဲဒီဟိုအီတလီမှာစားနေတဲ့အစာကိုကအခုချက်ချင်းမြင်ပြီးတော့ချက်ဆန်းကြည့်လို့ရတယ်၊သွားစားလို့ရတဲ့အနေအထားဖြစ်နေတော့ဆိုင်တွေလည်းအလွယ်တကူရှိလာပြီဆိုတော့လေ။ဆိုတော့
โอเคဟုတ်။
အဲ့လိုမျိုးဟိုစားတောက်ဆိုင်တွေ restaurant တွေသူတို့အဲ့လိုမျိုးဟိုမျိုးစုံပေါ့နော်ဖွင့်ကြရတယ်မြန်မာပဲဖြစ်ဖြစ်နိုင်ငံတကာစားတော့ပဲဖြစ်ဖြစ်ဖွင့်ကြပြီဆိုရင်ရောမတ်ချိုဝီရိုလိုမျိုးဒီ professional တွေရှိမှာရောအကြံဉာဏ်တောင်းတာတွေဟိုပေါ့ consult လုပ်တာမျိုးပေါ့နော်အကြံဉာဏ်တောင်းတာတိုင်ပင်တာမျိုးတွေရောရှိသလားဗျာ
ဟုတ်အာကိုရှိပါတယ်ကိုဟိုဟာလေရှိရဆိုတာဝီရတော့ဒီကဝီရဒီမှာဒီ season လေးရှိရိုက်ကူးကြီးတွေရောပေါ့နော်ဆိုတော့ဝီရရောအဲ့လိုမျိုးသိမလုပ်သေးလိမ့်မရှိဘူးဝီရကြောင့်ဒီ restaurant တွေကိုလိုက်ပြီးရောဟာတိဖွင့်တာကိုဆိုလာဖိတ်တယ်ပေါ်စားပေးတယ် review လုပ်ပေးတာပေါ့နော်ပိတ်သက်စီကိုပြန်ပြီး review လေးလုပ်ပေးတာမျိုးတော့ရှိရဲ့ဒါပေမဲ့အဲ့လိုပေါ့ဝီလိုပဲ service ရှက်ပြီးဟို community တို့ဘာလို့ဆိုရင်တို့ဒီအသိဖွင့်နေစောင်းဆိုင်တော်များတို့ကို consent လုပ်ပြီးတော့လိုက်ပြီးတော့ဟိုကူညီပေးတာမျိုးတွေရှိရဲ့ကိုအများကြီးပဲဟုတ်ကဲ့
မချိုကြီးကတော့အခုဒါ TV season တွေလည်းလုပ်နေတယ်စောင်းတွေလည်းရေးတယ်ဆိုတော့အများကြီးအလုပ်တွေကတော့ရှုပ်နေတာမှမြင်တယ
်
အဲ့လိုမျိုးခန်းသားတွေပွဲတွေမှာဖိတ်ပြီးတော့ချက်ခိုင်းတာတွေ order မှာတဲ့ပုံစံမျိုးပေါ့နော်အော် special order special order မာရာမျိုးတွေပါလေမျိုးရောရှိသလား
ဟုတ်ရှိပါတယ်ကိုအဲ့မျိုးကတော့ဒါတော့ဟိုမရှိဘူးလေတော်ပါနှစ်လားတစ်ချိန်လောက်ကတော့ပုံမှန်ရှိတယ်ကိုဟုတ်တော့ event ကြီးရဲ့သူက event မှာခေါ်ပြီးတော့သူချက်ခိုင်းတာမျိုးပေါ့နော်ပြီးတော့သူတို့ဟိုပေါ့နော်ဟိုပွဲတရားတို့ဘာတို့ကိုဟိုခင်းထားပြီးတယ် live event တွေအကုန်လုံးသူကပေါ့နော်ဥပမာကြိုးချက်ပေးထားရတယ်ပြီးတော့မှဟို demo အနေနဲ့ cooking demo နဲ့ချက်ပေးရမျိုးပေါ့နော်အဲ့အမျိုးကကတော့ခက်စားတာခုနကဝီပြောခဲ့သလိုပဲတော်တော်ခက်စားတာပါဆိုတော့သူကဆယ်လမီရှက်ပြီးသုံးချက်တယ်ဆိုရင်ပိတ်သက်ကလည်းပို့ကြည့်ရယ်ပြီးတော့လာစားရဲ့ဟိုပေါ့နော်ဟိုဒီ brand ကိုပေါ့နော်ပို့ပြီးယုံကြည်စေတယ်ပေါ့နော်ဒီဆယ်လမီရှက်ကိုယ်တိုင်က recommendation ပေးရယ်ဆိုတော့အဲ့ဒါကြောင့်သူတို့တော်တော်လေးလည်းဟိုပေါ့နော်နှားကြတယ်ပေါ့နော်ဟုတ်ကဲ့ဘူ
းမချူဝီရဲ့ဒီဟို website တို့ဒီ Facebook မှာတင်တဲ့ဟိုဒီ internet website ပေါ်မှာတင်တဲ့ချက်နှစ်ပြုံနည်းတွေဘယ်မှာရှာလို့ရတယ်လဲဘယ်လိုမျိုးရယူနိုင်တယ်လဲဆိုတာလေးရောပြောပြလို့ရမလား
အော်ဟုတ်ကဲ့ဟောပေါ့နော်ကုလက်ရှိဒီ www.weefoodhouse.com မှာဒီချက်နှစ်ပေါ့နော်မျိုးချောက်ကျော်လို့ရှိပါတယ်ကို website မှာကျတော့ပုံနေရောအချက်ချင်းပေါ့နော်အားပေးစာကြည့်လို့ရမယ်ပြီးတော့နောက်တစ်ခုကကျတော့ဒီ weefoodhouse ဆိုပြီးတော့ weefoodhouse ပေါ့နော်ဒီ who out ဆိုပြီးတော့ဒီ Facebook မှာရိုက်ချက်ပြီးတော့ဒီ page မှာလည်းဒီရိုက်ချက်လေးကြီးအများကြီးတင်ပြထားပါတယ်ဟုတ်ကဲ့
မချုပ်ဝီကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီစီစဉ်ကိုအပတ်စဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရယ်ကျမတို့ရဲ့ဆက်ပိုင်းတွေပြန်ပြီးတော့ကောင်းမွန်သွားပြီဖြစ်တဲ့အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါပြီရှင
်ဒေါတာရှင်များရှင်မြန်မာနိုင်ငံမှာကိုလိုနီလက်အောက်လွတ်မြောက်ဖို့ကြိုးပမ်းခဲ့ခြင်းကနေစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေရှိနေပါတယ်အစိုးရတွေအတိုက်ခံတွေတက်ကြွသူတွေအထိပ္ပယ်အမျိုးမျိုးဖွင့်ပြီးတော့ပုံစံအမျိုးမျိုးနဲ့လှုပ်ရှားကြတဲ့အမျိုးသားရေးဝါဒဟာတိုင်းပြည်နဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးဖြစ်ထွန်းနိုင်ပါသလဲအမျိုးသားရေးဦးစားပေးလွှတ်တာဟာအန္တရာယ်ဖြစ်နိုင်သလားဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ် ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com မှာကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
နောက်ပြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သတင်းဘတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ။ကြီးကြီးငငယ်ကြားမမရွေးအလအပကိုပို့ပြီးတော့ဂယူဆိုင်လာနေကြချိန်မှာလှပစေဖို့အထောက်အကူပြုတဲ့ဤပညာတွေဤပညာသုံးပစ္စည်းတွေဈေးကွက်ထဲမှာအများကြီးရှိနေပါပြီ။ဒီအထဲမှာအလပအကြောင်းအသာပေးရေးကြတဲ့ blogger တွေကြားမှာဘလို့ပစ္စည်းမျိုးတွေအပြောများနေတယ်လဲဆိုတာကိုမဆူမြတ်မုံက blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါရစေ။
ဒီကနေ့ခေတ်မှာရုပ်ရည်အလှနဲ့ဆိုပြေလှပတဲ့အသားရေကြအောင်လို့အမျိုးသမီးတွေတည်းမဟုတ်ပဲအမျိုးသားတွေပါတိတ်ကိုဂယုဆိုင်လာကြတာနဲ့အတူလှပစေဖို့အထောက်အကူပြုတဲ့ပစ္စည်းမျိုးစုံကိုဈေးကွက်ထဲမှာပို့ပို့ပြီးတော့တွေ့လာနေရပါတယ်။အထူးသဖြင့်နောက်ဆုံးပေါ်နီးပညာတွေနဲ့လှုပ်ထားကြတဲ့ပစ္စည်းတွေကလည်းသပင်အတွက်ကနေခြေသေးလက်သေးအလှလုပ်တဲ့အထည်အဆုံးမှာနုပြိုလှပတဲ့အသားရည်ပိုင်ရှင်ဖြစ်အောင်လှုပ်ပေးမယ်လို့ဆိုတဲ့ beauty gadget တစ်မျိုးရဲ့ကြော်ညာကိုပဲနှာစင်ကြည့်ပါအောင
်။ This is Oku, your personal skin coach.Oku gets to know your skin on a deeper level by scanning it and analyzing its structure.
Oku ရဲ့အသားအရည်ကိုကောင်းမွန်နေစေဖို့လိုအပ်တဲ့ဓာတ်တွေသမမျှတမှုရှိရလား။ဗာဓာတ်တွေလိုနေတယ်လဲဆိုတာကိုတိုင်းတာပေးနိုင်တဲ့ဆက်တမျိုးဖြစ်ပါတယ်။နှစ်စတူရန်လက်မအရွယ်လောက်ရှိတဲ့အန်ဇာရုံပုံအတုံးလေးကိုကိုယ့်ရဲ့မျက်နှာအသားကိုကပ်လိုက်တာနဲ့အဲ့ဒီအတုံးလေးကကိုယ့်မျက်နှာအရည်ပြားအောက်အထည်ကိုတိုင်းတာတွက်ချက်ပြီးတော့ဗာဓာတ်ကတော့ဖြင့်ဘလောက်လိုနေပြီးဘလို့အလှစီမျိုးဘလို့ cream မျိုးmoisturizer မျိုးကိုသုံးသင့်တယ်ဆိုတာကိုအကြံပေးနိုင်ပါတယ်။အဲ့ဒီလိုမျိုးတွက်ချက်အကြံပြုချက်တွေကိုမြင်ရဖို့အတွက်သူ့ရဲ့ application ကိုကိုယ့်ရဲ့ smartphone နဲ့မှာထည့်သွင်းထားဖို့တော့လိုပါတယ်။အသားအရည်ကောင်းနေဖို့အတွက်ကအလှပြင်ပစ္စည်းတွေနဲ့ရင်မရပါဘူး။အစားအသောက်အနေထိုင်ကလည်းအရေးကြီးတဲ့အတွက်ဘလို့အစားအသောက်တွေစားတဲ့နဲ့ဘလို့လေ့ကျင့်ခန်းလုပ်တဲ့ဆိုတာမျိုးကိုအသားအရည်နုပြိုနေအောင်တွက်ချက်တိုင်းတာပေးတဲ့ Oku ဆိုတဲ့ဆက်ကတွက်ပေးမှဖြစ်ပါတယ်။အလှပဆိုင်ရာဘလော့ဂါတွေကြားမှာတော့အပြောများအရေးများနေတဲ့ဆက်တမျိုးဖြစ်ပါတယ်
။ A skincare device that's innovative, intelligent, and in touch with your skin.
ဟိုးရင်ကအလှပြင်ဆိုင်တွေမှာအပူငွေ့ရှိနေတဲ့ဇလုံပေါ်မျက်နှာအပ်ပြီးတော့မျက်နှာသုတ်ပွားချုံမျက်နှာပေါင်းတင်ကြရတဲ့ဆိုရင်အခုခေတ်မှာတော့ရုံနှန်းစကားတစ်ခုလိုထင်ကြပါလိမ့်မယ်။ဆိုပြတဲ့အသားရည်ကြအောင်ရင်းနှွေးငွေ့ကတိတ်ကိုအသုံးဝင်နေဆိုတာကိုအလှပြင်ပစ္စည်းတွေထုတ်ကြတဲ့ကုမ္ပဏီတွေကကောင်းကောင်းသိကြတဲ့အတွက်မျက်နှာအတွက်ရင်နှွေးငွေ့ပေးတဲ့ဆက်ကိုအပြိုင်အဆိုင်ထွင်နေကြတာပါ။ကဘာကျော် electronic ပစ္စည်းတွေထုတ်လုပ်တဲ့ Panasonic ကုမ္ပဏီကထုတ်တဲ့ရင်နှွေးငွေ့ပေးဆက်ဆိုရင်လက်တဖွားစာတောင်မရှိပါဘူး။ဒါပေမဲ့မျက်နှာအပေါ်ရန်အသားကိုထွင်းဖောက်ပြီးတော့အရည်ပြားအောက်အထိရောက်နိုင်တဲ့ရင်နှွေးငွေ့ကြောင့်6မိနစ်ကြာလောက်ပဲမျက်နှာကိုပေါင်းတင်လိုက်တာနဲ့ချီလင်တဲ့အသားအရည်ကိုရနိုင်မယ်လို့ဆိုပါတယ်။ချွေးပေါက်တွေပွင့်ပြီးတော့အဖုအပိတ်ကင်းတဲ့အသားအရည်ကိုပိုင်ဆိုင်နိုင်တယ်လို့ကြော်ညာထားတာကြောင့်ဆယ်ကျော်သက်တွေကြားမှာတော့ Panasonic Ionic Steamer ကတော်တော်လေးရည်ပန်းစားနေပါတယ်
။ There's a new ultrasonic infuser. It uses ultrasonic energy to safely and effectively drive more of your skincare product into your skin.
ကြားခဲ့ရတဲ့ Genu Infuser ဆိုတဲ့ဆက်ကလေးကတော့ကိုနေ့စဉ်သုံးနေတဲ့မျက်နှာလင်း cream တွေမျက်နှာအလှစီတွေကိုသူတို့ရဲ့အာနိသင်ကိုပိုပြီးထိရောက်အောင်ကူညီပေးနိုင်တယ်လို့ဆိုတဲ့ဆက်ဖြစ်ပါတယ်။လက်နှလုံးအရွယ်ခပ်ပြပြဆက်ကလေးကကိုလိမ့်တဲ့အသားအလှစီတွေကို ultrasonic အစွမ်းနဲ့တစ်ဆက္ကန့်ကိုအချိန်ပေါင်း3သိန်း6တန်းခွဲတုံခါပြီးတော့အသားတွေကိုအားလုံးစိတ်ဝင်သွားအောင်လုပ်ပေးပါတယ်တဲ့။ဒီတော့ဈေးကြီးပေးဝယ်ထားရတဲ့အသားအလှစီတွေ cream တွေတစ်စက်မှအလဟတာမဖြစ်တော့ပဲအစွမ်းအာနိသင်အပြည့်မျက်နှာအသားအရည်ကရမှာဖြစ်ပါတယ်လို့ Genu Infuser ဆက်ကိုထုတ်လုပ်သူတွေကပြောပါတယ်ဒီပစ္စည်းကိုတော့အသက်နည်းနည်းရလာလို့မျက်နှာပေါ်မှာအရေးအကြောင်းတွေစတွေ့လာတဲ့သူမျိုးတွေကြအသုံးသင့်ပါတယ်လို့တော်တော်လေးပြောကြရေးကြပါတယ်။နေရောင်ကျောက်ဖြစ်တဲ့မျက်နှာပေါ်ကအဆက်အပြောက်တွေပျောက်ကင်းအောင်လို့နောက်တစ်ခါအသားအရည်ပြန်လည်နုပြိုအောင်လို့ light therapy လို့ခေါ်တဲ့အလင်းရောင်ပေးကုထုံးတွေကိုသုံးတတ်ကြပါတယ်။အသားအရည်လှအောင်လှုပ်ပေးတဲ့ဆေးကန်းတွေမှာဈေးကြီးပေးကုသရတဲ့ကုထုံးမျိုးကိုအိမ်မှာကုလို့ရအောင်လို့လှုပ်ပေးတဲ့ဆက်ကိုလည်းထိုင်ဝမ်မှာလှုပ်သွားတဲ့ကုန်စည်ပြပွဲကြီးမှာပြသသွားခဲ့ပါတယ်။
这个呢是我们的美容面罩，那基本上我们美容面罩也做两款，像这一款呢，就是 ဒါမာကဲကုမ္ပဏီက Sea Mask ဆိုတဲ့ဆက်အကြောင်းအယောင်ပြကန်းကယိုကိုဟွမ်းကရှင်းပြနေတာပါ။စိုင်သုံးအိမ်သုံးဆိုပြီးမျက်နှာဖုံးနှမျိုးရှိပါတယ်။အိမ်သုံးမျက်နှာဖုံးဆက်ပုံစံကတော့မျက်နှာအပ်တဲ့နေရာမှာမိသီလေးပေါင်းများစွာထည့်ထားပါတယ်။အသားအရည်ပြန်လဲနုပြိုရှင်းသန့်အောင်လို့မိအလင်းရောင်၃မျိုးနဲ့ကိုလိုသလိုလှုပ်ပေးနိုင်တယ်လို့ဆိုပါတယ်။ပထမအလင်းရောင်အစင်ကတော့ပိုးတွေကိုသေစေနိုင်တာကြောင့်သုံးတဲ့သူတွေကိုဝက်ချံမပေါက်အောင်ကာကွယ်ပေးပါတယ်တဲ့။ဒုတိယအလင်းရောင်အစင်ကတော့အသားအရည်ကိုတင်းရင်နုပြိုအောင်လှုပ်ပေးတယ်လို့ဆိုပါတယ်။တတိယအလင်းရောင်အစင်ကတော့အဖူအပိတ်ကင်းရှင်းပြီးတော့နုပြိုတဲ့အသားအရည်ကိုပိုင်ဆိုင်နိုင်အောင်ဖြစ်တယ်လို့အရောင်းဝန်ထမ်းကရှင်းပြနေတာပါ။အခုပြောပြခဲ့တဲ့ဤပညာသုံးအလှပြင်ပစ္စည်းတွေကထုတ်လုပ်ရောင်းချသူတွေပြောသလိုတကယ်ပဲလက်တွေ့ထိရောက်သလားဆိုတာကတော့ဘယ်သူကမှအာမမခံနိုင်ပါဘူး။ခုလိုမျက်နှာအလှတဲ့မကသပင်အလှအတွက်လည်းသပင်သားကိုမထိခိုက်မပျက်စီးစေတဲ့ဤပညာသုံးပြီးတော့လှုပ်ထားပါတယ်လို့ဆိုတဲ့သပင်အပူပေးဆက်၊ကောက်ဆက်၊ဖြောင်းဆက်မျိုးစုံကိုလည်းရောင်းနေကြပါတယ်။အစစ်မြစ်ဤပညာသုံးအလှပြင်ပစ္စည်းတွေရဲ့ဈေးကွက်ကပိုပြီးကြီးမားကျယ်ပြန့်လာဖို့ပဲရှိနေတာနဲ့အတူနောက်ထပ်စမ်းသစ်တီထွင်မှုတွေကိုပို့ပြီးတော့တွေးလာရလိမ့်မယ်လို့ Huffington Post Online သတင်းဌာနကြီးရဲ့ဆောင်းပါးတစ်ခုထဲမှာရေးထားပါတယ်။လှအောင်ပြင်ဆင်ရတဲ့နေရာမှာဤပညာကျေးဇူးကြောင့်အချိန်အကြာကြီးယူစရာမလိုတော့သလိုပို့ပြီးတော့လည်းလွယ်ကူသွားဖို့ပဲရှိပါတယ်လို့ဆောင်းပါးရှင်ကရေးထားပါတယ်ရှင
်။မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ရဲ့အလဲပါအနုပညာလောကကသတင်းတူတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရောင်သတင်းလောင်းမှာတော့ဗြိတိန်နိုင်ငံကတော်ဝင်မင်းသားဝီလျံနဲ့အမေရိကန်ဖော့ဘ်ဆိုတော့လေဒီဂါဂါတို့ဘာကြောင့်များအွန်လိုင်းဗီဒီယိုကနေပြီးတော့စကားစမြည်ပြောပြကြတာပါလဲအမေရိကန်ပြည်အောင်စုမှာရုံတင်ပြသနေတဲ့ရုပ်ရှင်ဇာတ်ကားတွေထဲမှာဘဲကားတွေဝင်ငွေအများဆုံးရပြီးတော့လူကြိုက်အများဆုံးဖြစ်နေပါလဲဒီလိုမျိုးနိုင်ငံတကာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူထွားတာတွေကိုပြောပြပေးသွားပါမယ်ဗြိတိန်နိုင်ငံကတော်ဝင်မင်းသားဝီလျံကစိတ်ကျန်းမာရေးနဲ့ပတ်သက်လို့အများဗဟုသုတတိုးပွားရေးလှုပ်ဆောင်ခဲ့ပြီးတော့အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ American အဆိုတော် Lady Gaga နဲ့ဗီဒီယိုနဲ့ဆက်သွယ်စကားပြောခဲ့ပါတယ်မင်းသားဝီလျံနဲ့ American Pop Star Lady Gaga တို့စိတ်ကျန်းမာရေးကိစ္စရပ်တွေဆွေးနွေးနေကြတဲ့ဗီဒီယိုအတိုလေးကို UK အခြေစိုက် Heads Together Prahita အဖွဲ့ကြီးက April 18ရက်နေ့မှာဖြန့်ချိလိုက်တာပါ
Hello, Prince William.
Hello, Lady Gaga.
Good morning. Well, it's afternoon there.
Yeah, exactly. Good morning, good afternoon.
It is, and I am so grateful to speak to you. I am a very big fan of what you've done with Heads Together.
American pop star Lady Gaga ကလည်းအသက်19နှစ်မှာအာဓမ္မကျင့်ခံရပြီးတဲ့နောက် PTSD စိတ်ဝေဒနာတနည်းပြောရရင်တော့အန္တရာယ်ကြုံတွေ့ရပြီးနောက်ဆက်တွဲဖြစ်ပွားတဲ့စိတ်ဖိစီးမှုဝေဒနာခံစားနေရတာကိုလူသိရှင်ကြားကြော်ညာထားခဲ့ပါတယ်သူတို့နှစ်ဦးဆွေးနွေးတဲ့ဗီဒီယိုက၄မိနစ်ရှည်ပြီးတော့မင်းသားဝီလျံကလန်ဒန်မြို့တော်ကသူ့ရဲ့ဆန်အိမ်ဖြစ်တဲ့ကန်စင်တန်နန်းတော်ကအစာကြီးစပွဲမှာထိုင်ပြီးတော့လေဒီဂါဂါကိုကွန်ပျူတာဗီဒီယိုဖုန်းကနေဆက်သွယ်စကားပြောနေတာကိုဖျက်ထားပါတယ်။လေဒီဂါဂါကတော့အမေရိကန်ပြည်ထောင်စုအနောက်ခြမ်းလော့စ်အန်ဂျလိစ်မြို့ကသူ့ရဲ့အိမ်ရဲ့မိဖို့ထဲမှာဖြစ်ပါတယ်။သူတို့နှစ်ယောက်ကလူတွေအနေနဲ့ခံစားချက်တွေကိုရင်ဖွင့်ဖို့ဘလောက်အရေးကြီးလဲဆိုတာနောက်ပြီးတော့စိတ်နဲ့ပတ်သက်ပြီးတော့ခံစားနေရတဲ့အကြုံတွေ့နေရတဲ့အခက်အခဲမှုတွေပြဿနာတွေကိုဘလို့ကောင်းစီဆိုးစီအကဲဖြတ်မှုမျိုးမှမပါဘဲနဲ့နားထောင်ပေးနိုင်တဲ့သူကိုဖွင့်ပြောနိုင်မှုသူတို့အတွက်ဘလောက်အရေးကြီးလဲဆိုတာဆွေးနွေးခဲ့ကြပါတယ်
။ Hi team listen up.
American ပြည်အောင်စုမှာရုံတင်ပြသနေတဲ့ရုံတင်ရုပ်ရှင်ကားတွေထဲမှာတော့ပြီးခဲ့တဲ့သတင်းပတ်မှာဆိုရင် The Fate of the Furious ရုပ်ရှင်ကားကရုံတင်ပြီးတော့တတိယပတ်မှာလည်းတစ်ပတ်စာအတွက်ဒေါ်လာ19သန်းဝင်ငွေရှာပြီးတော့ American ပြည်အောင်စုမှာရုံကိုလူဝင်ဆုံးဇာတ်ကားဖြစ်နေရှိနေသေးပဲလို့ pro.boxoffice.com ကပြောပါတယ်။ဒီနောက်ဆုံးထွက်သွားတဲ့ The Fast and the Furious ရုပ်ရှင်ဇာတ်ကားကအရင်ကထွက်သွားပြီးတဲ့ရုပ်ရှင်ကား9ကားလိုပဲကားမောင်းပြိုင်နဲ့အခန်းတွေနောက်ပြီးတော့ရင်းတုံစရာအထူးစွန့်စားပြသတဲ့ဇက်ကွက်တွေနဲ့ပောက်ခွဲမှုဖြစ်တဲ့ပြောက်ခွက်တွေပါရှိပြီးတော့ဒီတစ်ခါမှာတော့အပူစုဖြစ်နေ Oscar ဆုရမင်းသမီး Charlize Theron ကလူဆိုးခေါင်းဆောင်နေရာကနေပါဝင်တရုပ်ဆောင်ထားတာပါApril 14ရက်နေ့မှာစပြီးတော့ယုံတင်ကလေးကအခုတနင်္ဂနွေနေ့အထိဆိုရင်တော့ American ပြောင်စုမှာဝင်ငွေစုစုပေါင်းဒေါ်လာ192သန်းရှာထားပြီးဖြစ်ပါတယ် သူ့ရဲ့နောက်ကဒုတိယနေရာမှာရှိတဲ့ဇာတ်ကားကတော့ The Cycle ဆိုတဲ့ဇာတ်ကားဖြစ်ပြီးတော့ Beauty and the Beast ဇာတ်ကားထဲမှာတလောကပဲပါဝင်သရုပ်ဆောင်တဲ့မင်းသမီးလေးဖြစ်နောက်ပြီးတော့ UK နိုင်ငံကထုတ်လုပ်ပြီးတော့အရန်နာမည်ကြီးတဲ့ Harry Potter မော်ဝိဇာလေးရုပ်ရှင်ဇာတ်လမ်းတွေမှာငငယ်လေးတွေကကြီးလာတဲ့အထိပါဝင်ပြီးတော့သရုပ်ဆောင်တဲ့သူဖြစ်တဲ့မင်းသမီး Emma Watson နဲ့ American Tessit Academy ဆုရှင်မင်းသား Tom Hanks တို့ပါဝင်သရုပ်ဆောင်ထားပါတယ်အရင်လူကြိုက်များတဲ့ Dave Agar ဝတ္ထုကိုပြန်ပြီးရိုက်ကူးထားတဲ့ဒီဇက်ကားကနေပြီးတော့ဝင်ငွေ100,000ကျော်ရမယ်လို့ pro.boxoffice.com ကခန့်မှန်းထားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကရုံလူဝင်ဆုံးဇက်ကား9ကဆင်းမှာဆိုရင်တော့ Box Baby ဇက်ကားကနံပါတ်4နေရာနဲ့ Beauty and the Beast ရုပ်ရှင်ဇက်ကားကနံပါတ်5နေရာအထိရှိကြပါလိမ့်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
ပညာလောကကသတင်းတို့ထထွားတွေကိုမအေးသန္တာကျော်ကစူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေသတင်းလာနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့ရဲမော်မျိုးကမဖြူဝမုံကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
အဲယုံကြည်မှုကတော့တခြားသူတွေပေါ်မှာစိတ်ထားကောင်းနိုင်ရင်ကိုယ်တိုင်လည်းအဲ့ဒီအကျိုးပြန်ခံစားရတတ်တယ်။ဖျားဟောတဲ့တရားမှာပါသလိုလူကြီးသူမတွေကလည်းငယ်စဉ်ကလေးကအဲ့လိုပဲသွန်သင်လာခဲ့တယ်။သူတစ်ပါးတွေပေါ်မှာမကောင်းစိတ်မွေးရင်ကိုယ်ပဲပြန်ခံရမယ်ဆိုတာကိုလည်းအားလုံးသောကိုယ်ခွင့်မှုတိုင်းမှာလည်းဆုံးမထားခဲ့ကြတယ်ပေါ့နော်။ကိုယ်တိုင်လည်းအကြိမ်ကြိမ်ကြုံမှုခဲ့တာကြီးလည်းရှိတယ်။အကြောင်းအမျိုးမျိုးကြောင့်ပြဿနာတွေအကြိမ်ကြိမ်ကြုံခဲ့တယ်။ဘသူမှလည်းအပြစ်မတင်ခဲ့ဘူးစိတ်ရင်းမှန်တယ်ပဲဖြစ်ရှင်းခဲ့တယ်အဲဘေးပတ်ဝန်းကျင်ကနေပြီးတော့ထိခိုက်အောင်ကြာရှုံးအောင်ဘလို့ပဲတိုက်ခိုက်ခဲ့စီနာမပြတ်ပဲနေပေးခဲ့တယ်ပေါ့နော်ကိုမှန်တဲ့ထင်အောင်လည်းလုပ်ခဲ့တယ်ဘသူကမှလည်းမထိခိုက်စေချင်တဲ့စိတ်ရှိခဲ့တဲ့အတွက်ကြောင့်လည်းလက်တလုံးမှာဘာပဲပြောအများဝေဖန်ခဲ့ပြီးမဲ့အချိန်တစ်ခုရောက်လာတဲ့အခါမှာတော့ဩဟိုချီချူမှုရေမဟုတ်ဘူးဆိုရင်တော့မှကိုတော့ဩ तू ကတော့အဲ့လိုမဟုတ်ပါဘူးဆိုတော့ပြောစကားလေးတွေပြန်ကြားခဲ့ရတယ်ပေါ့နော်စီနာအကျိုးပေးတယ်မေတ္တာရောင်မြန်ဟတ်တယ်ဆိုတာလေလူတိုင်းကနှိပါတိကြတာပဲလေဒါပေမဲ့လက်တွေ့ခံစားရတာကတော့နည်းတယ်အကြောင်းရတော့စိတ်ကောင်းစီနာများများထားနိုင်ရင်ကောင်းကျိုးပို့ပြီးခံစားရတယ်ဆိုတာကိုသိပြီးမဲ့စီနာမေတ္တာကိုလူတိုင်းအပေါ်မှာထားနိုင်မှုကလည်းတိတ်တော်မလွယ်ဘူးပေါ့နော်အတော်ကြီးကိုကြိုးစားရမှာအဲဆင်းရဲလိုပဲဖြစ်ဖြစ်ချမ်းသာလိုပဲဖြစ်ဖြစ်ခွဲခြားစရာမလိုဘူးအဲဒါပေမဲ့ယုံကြည်စွာနဲ့ပေါ့နော်တက်နိုင်သလောက်စိတ်ထားကောင်းကောင်းလေးထားနိုင်စေချင်တဲ့အကုန်လုံးပေါ့နော်ကိုယ်တိုင်လည်းယုံကြည်စွာနဲ့ကြိုးစားပြီးတော့စိတ်ထားကောင်းလို့ရအောင်လည်းထားခဲ့တယ်လွယ်တော့မလွယ်ဘူးပေါ့နော်အများကြီးလည်းကြိုးစားခဲ့ရတယ်ဟိုတခါတလေမှစေနာဟာလူတိုင်းနဲ့မတန်ဘူးလို့လည်းတွေးခဲ့မိတယ်အဲ့ဒီအချိန်မှာအရင်ကကိုပြန်ရခဲ့တဲ့အဲ့လိုမျိုးကောင်းကျိုးတွေကအဲ့ဒီစိတ်ကိုခဏလေးနဲ့တော့ပြန်ပြီးဖြေပြောင်းနိုင်ခဲ့တယ်ပေါ့နော်။စီနာအကျိုးပေးပါလိမ့်မယ်ဆိုပြီးတော့ပဲအဲ့ဒီယုံကြည်မှုနဲ့ပဲပြဿနာမျိုးမျိုးကိုအချိန်ပေါင်းများစွာဖြတ်ကျော်လာနိုင်ခဲ့တယ်။တဦးတယောက်ထဲစိတ်ထားကောင်းမှုထဲလူတိုင်းမဟုတ်အောင်ပေါ့နော်။ကျမတို့ပဝင်းချင်းကတငယ်ချင်းတွေမိစေတွေလည်းအဲ့ဒီစိတ်ထားလေးထားစေခြင်းနဲ့ စင်ရဲတယ်ချမ်းသာတယ်ဆိုတာကိုမတွေ့ဘဲနဲ့စိတ်ထားကောင်းလို့ကံကောင်းတယ်ဆိုတဲ့အဲ့ဒီယုံကြည်မှုလေးကတော့လူတိုင်းထားနိုင်မယ်ဆိုရင်ကျမတို့ပတ်ဝန်းကျင်ရမနာလိုမှုတွေမုန်းတီးမှုတွေကဲရဲမှုတွေကင်းနေပို့ပြီးတော့ပျော်ရွှင်စရာနေခြင်းစရာအတိဖြစ်တဲ့နေရာလေးတစ်ခုဖြစ်မှာပါဗောနော်အဲ့တော့ကျမရဲ့ယုံကြည်ရတော့စိတ်ထားကောင်းရင်ကံကောင်းတယ်ကိုထားတယ်လို့ကိုစိတ်ထားကောင်းစိတ်ကောင်းကောင်းထားတယ်လို့ကိုတော့ပြန်ပြီးတော့အကျိုးပေးပါတယ်ဗောနော်အဲ့လိုပဲယုံကြည်ပါရဲ့ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုကြားခဲ့ရတာပါရှင်။သောတာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်လာနေညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစားအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိလိုင်းတိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အခုတော့ကြမ်းရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှတ်သိနေထိုက်ကပြောပြပေးပါအောင
်အမေရိကန်ဗဟိုထောက်လိုင်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူး Mike Pompeo တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကိုရောက်ရှိနေပါတယ်တောင်ကိုရီးယားအမျိုးသားထောက်လိုင်းရေးဌာနတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ဆိုးမြို့တော်ကိုသွားရောက်တာဖြစ်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေအပေါ်အမေရိကန်အစိုးရထိတ်တန့်တာဝန်ရှိသူတွေကြားအလွန်အမင်းစိုးရိမ်နေတာကိုထုတ်ဖော်ပြောဆိုနေကြချိန်မှာပဲအမေရိကန်ဗဟိုထောက်လိုင်းရေးအေဂျင်စီ CIA ရဲ့အကြီးအကဲရဲ့ဆိုးမြို့တော်ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ် CIA ညွှန်ကြားရေးမှူးကတောင်ကိုရီးယားအမျိုးသားထောက်လိုင်းရေးဌာနအကြီးအကဲနောက်သမ္မတရုံးကအကြီးတန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ဒီကနေ့တင်းနှင်လာနေကတော့မေတင်းနေဖြစ်ပြီးနိုင်ငံတကာအလုသမားနေအဖြစ်သတ်မှတ်ကြတဲ့အလတ်ရက်လည်းဖြစ်ပါတယ်။အလုသမားတွေကိုဂုဏ်ပြုတဲ့အနေနဲ့ကမ္ဘာတဝန်းကအလုသမားတွေတက်ကြွလှုပ်ရှားသူတွေချီတက်ကြပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကမေတင်းနေအထည်အမှတ်ချီတက်ပွဲတွေအတွင်းဆန္ဒပြသူတွေနဲ့ရဲတွေထိတ်တိုက်တွေ့ခဲ့ပြီးမျက်ရည်ယိုဖုံးနေတဲ့လူစုခွဲခဲ့ရပါတယ်။ဒီကနေ့ချီတက်ပွဲအတွင်းရဲတွေကမျက်ရည်ယိုဖုံးနဲ့လူစုခွဲတာမှလည်းဆန္ဒပြသူတို့နဲ့ထိတ်တိုက်တွေ့ခဲ့ပါတယ်။နှစ်ပတ်လည်အလုသမားအခွင့်အရေးချီတက်ပွဲမှာတော့လက်ရဆောင်ဝါရီမရင်းလက်ပန်းလာမဲ့တနင်္ဂနွေနေ့ကျင်းပမယ်ပြင်သစ်သမ္မတရွေးကောက်ပွဲမှာအနိုင်မရရေးတားဆီးကြဖို့ကိုလည်းတောင်းဆိုကြတာပါ။ပါရီမြို့တော်ကချီတက်ပွဲအတွင်းရဲတွေနဲ့ထိတ်တိုက်တွေ့တာမှထိခိုက်ဒဏ်ရာရမှုရှိမရှိဆိုတာကိုတော့မသိရသေးပါဘူး။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်မှာတော့ဆန္ဒပြသူဓာစင်နဲ့ချီပြီးတော့ဖမ်းခံရပါတယ်။အစ္စတန်ဘူးမြို့တော်ကထက်ဆင်ရင်ပြင်မှာမေဒီနီအခမ်းအနားကျင်းပခွင့်တပ်မြစ်ချက်ကိုဆန္ဒပြသူတွေကအာခမ်းမှုစူးစမ်းခဲ့ကြတာပါ။အဲ့ဒီရင်ပြင်ကိုပိတ်ထားခဲ့တာကလည်း၃နှစ်လောက်ရှိခဲ့ပါပြီ။ကုံသွေးရေးဆိုင်ရာအကျိုးစီးပွားကာကွယ်ရေးဝါဒကြီးထွားလာတာကြောင့်အာရှဒေသရဲ့တုတ်တန်နေတဲ့စီးပွားရေးအလားအလာပေါ်ထိပါမဲ့အရေးရင်ဆိုင်နေရပြီလို့ဒီကနေ့တနင်္လာနေ့မှာထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာအစီရင်ခံစာကထောက်ပြပါတယ်။အထူးသဖြင့်ရေးပါတဲ့ကုံသွေးရေးမိဖက်တရုတ်လိုနိုင်ငံတွေအပေါ်အမေရိကန်ရဲ့ကုံသွေးရေးဆိုင်ရာမူဝါဒအပေါ်မှာစိုးရင်ကြောင်းထောက်ပြတာပါ။ကမ္ဘာကုန်ထုတ်လုပ်မှုရဲ့30ရာခိုင်နှုန်းလောက်လက်ရှိရှိနေတဲ့အာရှဒေသရဲ့စီးပွားရေးကသိပ်ပြီးတိုးတက်နေတယ်လို့အာရှပစိဖိတ်ဆိုင်ရာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာကော်မရှင်ရဲ့သုတေသနကဖော်ပြပါတယ်။
တရင်ချင်းချုပ်ကမှတင်ကြီးထိုက်ကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရင်မှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလမ်းမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းချမ်းမှရှင်လမ်းပါသရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.